Welcome to the Voice of America in Burmese.
Minglawa dola shinar nya. VOA American Day 2022 ခုနှစ်မေလ22ရက်တောက်ကြလေမနက်ဖက်အစီအစဉ်လေးကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်နိုမီတာ32 40 48ကနေဓာတ်ရိုက်ဖမ်းယူနားဆင်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပဲဓာတ်ရိုက်ထုတ်လွှင့်ပေးပါခင်ဗျာ။ကျွန်တော်အမြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်တော့မှာပါ။ဒီကနေ့အစီအစဉ်မှာတော့နောက်ဆုံးရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
ကွန်မန်ဒါမျိုးမှာတော့ကျွန်တော်ဒီရေရောအလုံးဝဖြတ်တောက်ထားပါတယ်ကျွန်တော်ဒီအင်တာနက်ကတော့တုံးလို့မရဘူးဖုန်းကတော့
စပီရှယ်စကန်ဒီကူကနေပြောသွားတာပါမင်းတမျိုးရဲ့နောက်ဆုံးအခြေအနေသတင်းအပြည့်စုံကတော့နောက်ပိုင်းမှကြားကြမှာပါဆက်လက်ပြီးတော့ကချင်ပြည်နယ်လီဒိုလမ်းမပေါ်ကတိုက်ပွဲသတင်းတွေနဲ့အတူရုရှားနိုင်ငံရဲ့ရဟင်ပြပွဲကိုတွားရောက်လေ့လာနေတဲ့မြန်မာလီတက်ဗိုလ်ချုပ်ကြီးရဲ့သတင်းတွေကိုလည်းထုတ်လွှင့်ပြီးမှဖြစ်ပါတယ်အစီအစဉ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့တောက်ကြနေမနေ့ပဲနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့ကိုအောင်လူယူတို့ကပြောပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံမှာ February 1ရက်ကစပြီးအာဏာသိမ်းထားတဲ့စစ်ကောင်ဆောင်တွေပေါ်မှာ American, Britain နဲ့ Canadian နိုင်ငံတွေကအရေးယူဒဏ်ခတ်မှုအသစ်တွေတိုးမြှင့်ချထားလိုက်တာအထူးသဖြင့်American အစိုးရကစစ်အုပ်ချုပ်ရေးကောင်စီ SAC ကိုပါပြစ်မှတ်ထားအရေးယူလိုက်တဲ့အတွက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကကြိုဆိုလိုက်ပါတယ်။စစ်အာဏာပိုင်တွေကမြန်မာပြည်သူတွေပေါ်မှာဖိနှိပ်မှုတွေတိုးမြင့်လာချိန်မျိုးမှာနိုင်ငံတကာအတိုင်းအဝန်းကနေစစ်ကောင်ဆောင်တွေနဲ့ပတ်သက်ပြီးကြေပြန့်တဲ့အရေးယူမှုတွေကိုတိုးမြင့်ချထားဖို့တိတ်ကိုအရေးကြီးကြောင်းလဲ Mr. Andrews ကချက်တဲ့ပြင်းနဲ့ထုတ်ပြန်တဲ့ကြေညာချက်မှာပြောကြားခဲ့ပါတယ်။စီအုပ်ချုပ်ရေးကောင်စီ SCC ကိုထည့်သွင်းအရေးယူတာဟာအရေးအပါဆုံးခြေလှမ်းတွေထဲကတစ်ခုဖြစ်ပြီးဒါဟာမြန်မာပြည်သူတွေပေါ်မှာဖိနှိပ်နေတဲ့စစ်တပ်အတွက်ငွေရလမ်းတွေကိုပိတ်ပင်နိုင်တဲ့လုပ်ရတစ်ခုဖြစ်ကြောင်းလည်းပြောပါတယ်။ American ပြည်ထောင်စုရဲ့အရေးယူမှုကနေစီအုပ်ချုပ်ရေးကောင်စီ SCC အတွက်ရန်ပုံငွေချထားပေးတာကုန်ပစ္စည်းတံမမဟုတ်ဝန်ဆောင်မှုပေးတာတွေမလုပ်ဖို့အတွက်ပိတ်ပင်လိုက်တာကြောင့် SCC အတွက်အထိနာစေတဲ့အပြင်American ဘဏ်အပါအဝင်ငွေကြေးဌာနတွေနဲ့ငွေလွှဲပြောင်းခွင့်တွေပါဆုံးရှုံးရတာဖြစ်ကြောင်းလည်းပြောပါတယ်။အခုလို American နဲ့အတူ Britain နဲ့ Canada ကပါနောက်ထပ်အရေးယူမှုတွေချမှတ်လိုက်တာဟာမြန်မာပြည်သူတွေကိုထိခိုက်စေတဲ့စစ်တပ်အတွက်ပိုးပြီးအထိနာစေတာဖြစ်တဲ့နဲ့စစ်ကောင်ဆောင်တွေရဲ့ဝင်ငွေရန်လန်းနောက်တစ်ခုဖြစ်တဲ့ရေနံနဲ့သဘာဝဓာတ်ငွေကနေရတဲ့ဝင်ငွေလမ်းတွေကိုပိတ်ပင်ဖို့အတွက်ကြံနေသေးတယ်လို့လည်းသတိပေးပါတယ်။ဒါအပြင်မြန်မာစစ်တပ်ပေါ်မှာအရေးမယူသေးတဲ့နိုင်ငံတွေအနေနဲ့လည်းစစ်တပ်ရဲ့တရားမဝင်အာဏာသိမ်းထားတာနဲ့သူ့ရဲ့စနစ်တကျလူခွင့်ရေးချိုးဖောက်မှုတွေအတွက်ဒဏ်ခတ်ဖို့စဉ်းစားတင်ကြောင်းနဲ့အခုချိန်ဟာစစ်တပ်ကိုဝိုင်းဝန်းပြီးအရေးယူရမယ့်အချိန်ဖြစ်ကြောင်းလည်းကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ် Tom Andrews ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာကလေးတငယ်12တန်းလောက်ဟာတစ်နှစ်ကျော်ကျော်စားကောင်းကောင်းမတင်နိုင်ပဲဖြစ်နေတာဟာမြန်မာနိုင်ငံရဲ့အနာဂတ်ကိုထိခိုက်စေနိုင်ကြောင်းနဲ့စာသင်ကျောင်းတွေဘေးကင်အောင်လှုပ်ဆောင်ပေးဖို့အတွက်ကုလသမဂ္ဂ UNESCO, UNICEF နဲ့ Save the Children အဖွဲ့တို့ကတောင်းဆိုလိုက်ပါတယ
်။ Colleagues from UNICEF and the UN Educational and Scientific Organization together with Save the Children today said they were concerned for the more than 12 million children and young people who have not had access to organized learning.
စနစ်တကျစာမသင်ကြားနိုင်တာတစ်နှစ်ကျော်နေပြီဖြစ်ပြီးဒီလိုဖြစ်နေတာဟာသူတို့ရဲ့ပညာရေးတကူရေးဖွံ့ဖြိုးတိုးတက်မှုစိတ်ပိုင်းဆိုင်ရာလုံခြုံမှုနဲ့အနာဂတ်အခွင့်အလမ်းတွေအပေါ်တက်ရောက်မှုရှိလာနိုင်တယ်လို့ UNICEF, UNESCO နဲ့ Save the Children အဖွဲ့တို့ကသတိပေးလိုက်ကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ပြောခွင့်ရ Stephen Dujarric ကပြောသွားတာပါအခုလက်ရှိအနေအထားဟာအနွမ်းပါဆုံးနဲ့ဝေးလံခေါင်ဖျားဒေသတွေမှာနေထိုင်နေရတဲ့ကလေးငယ်တွေအတွက်ပိုးပြီးထိခိုက်ဆင်းတဲ့အနေအထားဖြစ်နေတယ်လို့လည်းပြောပါတယ်ဒါအပြင်စာသင်ကျောင်းတွေနဲ့ဆရာဆရာမတွေပေါ်မှာတိုက်ခိုက်နေတာတွေကျောင်းပရဝုံတွေမှာစစ်တပ်ဝင်ရောက်နေရာယူထားတာတွေဟာလက်ခံနိုင်စရာမရှိကြောင်းနဲ့စာသင်ကျောင်းတွေဟာကလေးငယ်တွေဘေးအန္တရာယ်ကင်းကင်းနဲ့ဖွံ့ဖြိုးမှုရှိအောင်သင်ယူလေ့လာနိုင်တဲ့နေရာတွေဖြစ်တဲ့အတွက်အဲ့ဒီနေရာတွေမှာပဋိပက္ခတွေစုပူမှုတွေမရှိအောင်အကာအကွယ်ပေးဖို့လဲကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNESCO နဲ့ Save the Children အဖွဲ့၃ဖွဲ့ကတောင်းဆိုလိုက်တာဖြစ်ပါတယ်COVID-19 ကာယောဂါအန္တရာယ်ကအခုဒီစိုးရိမ်နေရဆဲဖြစ်တဲ့အတွက် ဒီရောဂါကူးစက်ပြန့်ပွားမှုမရှိအောင်တည်တည်ချာချာလှုပ်ဆောင်ပေးဖို့ပန်ကြားလိုက်တဲ့အပြင်မြန်မာလူငယ်တွေပညာရေးအခွင့်အလမ်းဆုံးရှုံးရမှာကိုလက်မခံနိုင်ကြောင်းအဖွဲ့၃ဖွဲ့ကမေလ20ကျက်သပတေးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်မှာပြန်ပြီးရှောင်လန်းနိုင်ရေးအတွက်မြန်မာစစ်တပ်ကိုလက်နက်မရအောင်ဝိုင်းဝန်းလှုပ်ဆောင်ပေးကြဖို့ကျက်သပတေးနေ့ကဝါရှင်တန် DC ကဝယ်ဆန်စင်တာမှာပြုလုပ်တဲ့မြန်မာအရေးအွန်လိုင်းဆွေးနွေးပွဲမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပန်ကြားလိုက်ပါတယ်
။ We urge the government of the international community to take all necessary actions unilaterally and through multilateralism to put pressure against Tamador. The state administration council and the
Tamador ကိုတနင်္ဂနွေချင်းစီကဖြစ်စေနိုင်ငံပေါင်းစုံကတဆင့်ဖြစ်စေလိုအပ်တဲ့အရေးယူမှုတွေလုပ်ပေးဖို့အတွက်နိုင်ငံတကာအစိုးရတွေကိုတောင်းဆိုချင်ပါတယ်။မြန်မာစစ်အုပ်ချုပ်ရေးကောင်စီကိုထောက်ခံမှုပေးနေတဲ့နိုင်ငံတွေအနေနဲ့သူတို့တွေလက်နဲ့ခင်းရမ်းမိကြောက်တွေဝယ်ယူခွင့်ဖြတ်တောက်ဖို့အကူအညီပေးတာတွေဖြတ်ပစ်ဖို့နဲ့ပြစ်မှုကင်းလွတ်ခွင့်ပေးထားတာတွေရပ်ဆိုင်းပစ်ဖို့အတွက်လိုအပ်ပါတယ်။ဒါအပြင် NUG အစိုးရအဖွဲ့ကိုထောက်ခံပံ့ပိုးပေးဖို့နဲ့ဆင်အနာပိန်တွေကိုတွန်းလှန်ရမှာအင်အားခိုင်မာစေဖို့အတွက်လိုအပ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပံ့ပိုးပေးဖို့ပါတောင်းဆိုချင်ပါတယ်လို့ပြောသွားတာပါ Wilson Center ရဲ့အာရှရေးရာအစီအစဉ်မှာမြန်မာနိုင်ငံရဲ့လက်ရှိနဲ့အနာဂတ်ဆိုင်ရာနဲ့ပတ်သက်ပြီးအရေးကောက်ခံပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH ကအသစ်ဖွဲ့စည်းလိုက်တဲ့ NUG အစိုးရအဖွဲ့ရဲ့အမြင်တွေကို American Wire ရဲ့လွှတ်တော်အမတ်တွေအပါအဝင်ပညာရှင်တွေနဲ့ဆွေးနွေးရမှာဒေါ်စင်မအောင်ကပန်ကြားလိုက်တာဖြစ်ပါတယ်ဆွေးနွေးပွဲမှာတက်ရောက်ဆွေးနွေးသူတွေကတော့ USAID အကြီးအကဲဟောင်း Mark Green American အောက်လွှတ်တော်အမတ်တွေဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်အမတ်အမီဘီရန်နဲ့အိုဟိုင်းယိုပြည်နယ်အမတ်စတီဗ်ရှာဘော့အထက်လွှတ်တော်အမတ်ဘန်ဂါဒန်ဒီမိုကရက်တစ်ပါတီရဲ့ NDI အဖွဲ့ဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံဆိုင်အမေရိကန်သံမဟောင်းဒဲရစ်မစ်ချယ်ရီပပ်ဘလီကန်ပါတီရဲ့ IRI အဖွဲ့ဥက္ကဋ္ဌဒေါက်တာဒန်နီယယ်တွင်းနိုင်နဲ့ NUG အဖွဲ့ရဲ့အထူးကိုယ်စားလှယ်ဦးထင်လင်းအောင်တို့ပါဝင်ပါတယ်မေရီလန်းပြည်နယ်အထက်လွှတ်တော်အမတ်ဘန်ဂါဒန်ကမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်မှာပြန်ပြီးရှောက်လာစေဖို့အတွက်အကူအညီပေးရမှာဖြစ်ကြောင်းပြောပါတယ်
။ Yes, we want to normalize and help nurture the development of democratic institutions in Burma. We want to support the National Unity Government, but we will stand up against the military junta and their
မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထူထောင်ရန်အကူအညီပေးနိုင်ဖို့အတွက်အမျိုးသားညီညွတ်ရေးအစိုးရကိုကျွန်တော်တို့ပံ့ပိုးထောက်ခံမှုပေးချင်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲစစ်တပ်နဲ့သူ့ရဲ့တရားမဝင်လုပ်ရတွေကိုဆန့်ကျင်ကြောင်းပြသဖို့တော့တင့်တော်တဲ့အရေးယူမှုတွေလုပ်ဖို့လိုပါတယ်။ဒါဟာမြန်မာနိုင်ငံသားတွေကိုအပြစ်ပေးဖို့မဟုတ်ပါဘူး။အားလုံးငြင်းငြင်းချမ်းချမ်းနဲ့စစ်မှန်တဲ့ဒီမိုကရေစီရရည်အတွက်မြန်မာပြည်သူတွေနဲ့အတူရပ်တည်ဖို့ပါလို့ပြောသွားတာပါ။စစ်တပ်ရဲ့အာဏာသိမ်းမှုကိုပြည်သူအများစုကလက်မခံကြသေးရပ်ပေါင်းတရားကျော်လာသည့်အချိန်ဆန့်ကျင်ဆန္ဒပြနေကြဆဲဖြစ်ပြီးဒီအာဏာသိမ်းမှုကြောင့်ပြည်ရင်းမှာစီးပွားရေးပညာရေးလူမှုရေးအပအဝင်အဆအဆဆောက်ရုံနေတဲ့အပြင်အိမ်နီးချင်းနဲ့အင်ဒိုပစိဖိတ်ဒေသတွင်းမှာပါမတည်ငြိမ်မှုတွေကိုဖြစ်လာစေကြောင်းဒေါ်စင်မအောင်ကပြောကြားခဲ့တာပါဒါအပြင်အမေရိကန်နဲ့အနောက်နိုင်ငံတွေကမြန်မာစစ်တပ်ပေါ်မှာပြစ်မှတ်ထားအရေးယူတာတွေလုပ်တာကိုကြိုဆိုပေမဲ့အမေရိကန်အစိုးရရောတခြားနိုင်ငံအစိုးရတွေကပါစစ်ကောင်စီကခန့်အပ်တဲ့မြန်မာနိုင်ငံဆိုင်ရာတန်တမန်အစ်စ်တွေကိုအတိအမှန်မပြုဖို့ပါဆွေးနွေးပွဲမှာပန်ကြားခဲ့တာဖြစ်ပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.39 5.40 kHz 8.13ဖိုင်ဒိုမီတာ57 kHz 5859နဲ့ဖိုင်လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စစ်တပ်ကပြန်လည်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနောက်အီဇွေးနဲ့ဂါဇာဒေသကစစ်သွေးကြွတွေကြားအပြစ်ခတ်ရဲဆဲဖို့တပြိုင်တည်းလိုလိုကြေညာလိုက်ကြပါတယ်။ဂါဇာဒေသစံတော်ချင်းတောက်ချန်နေမနဲ့နှစ်နာရီကစအပြစ်ခတ်ရဲဆဲစတဲ့အသက်ဝင်မှာဖြစ်ကြောင်းဟာမတ်စ်ဖွဲ့တာဝန်ရှိသူတွေကရိုက်တာသတင်းဌာနကိုအတည်ပြုခဲ့တာပါ။ဒီဇွေးနိုင်ငံကလည်းဝန်ကြီးချုပ်ရဲ့လွန်ညွန်ဆိုင်ရာဝန်ကြီးဖွဲ့ကြာသာပင်းနဲ့နောက်မှအစည်းအဝေးအပြီးမှာပဲအပြစ်ခတ်ရစရေးကြေညာခဲ့ပါတယ်။ဒီဇွေးဝန်ကြီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာတော့အချင်းနိုင်ငံကဂျောင်းဝင်စစ်ဆက်အစုပြုခဲ့တဲ့ကမ်းလှမ်းချက်ကိုဒီဇွေးဆိုရဖွဲ့ရဲ့လွန်ညွန်ဆိုင်ရာစီဝေးကတခင်းနဲ့အတည်ပြုလိုက်တာဖြစ်ကြောင်းဖော်ပြပါရတယ်။ ပြည်ခရဲ့ဆေးရီအတွက်ဂျာဝင်ညှိနှိုင်းပေးခဲ့တဲ့အခြေနိုင်ငံကိုတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကချီးကျူးစကားပြောကြားခဲ့တယ်လို့အစ္စရေးနဲ့ပါလက်စတိုင်းကြားငြင်းငြမ်းစွာအထူးရှင်တွဲနေထိုင်နိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုလိုက်ပါတယ
် I believe the Palestinians and Israelis equally deserve to live safely and securely and to enjoy equal measures of freedom prosperity and democracy
ဤစဉ်နဲ့ပါလက်စတိုင်းနဲ့ပတ်သက်လို့ပြည်ခင်းလုံးဂျုံမှုရှိရှိနေထိုင်နိုင်မှုမြေယူညီမျှခွင့်ရရှိသလိုလွတ်လပ်မှုတရားဝါပြောမှုနဲ့ဒီမိုကရေစီကိုလည်းခံစားထိုက်တယ်လို့ယုံကြည်ပါတယ်ဒီလိုဖြစ်အောင်လည်းကျွန်တော်တို့ဆွေးရကမနာမနေကြိုးစားသွားမှာဖြစ်ပါတယ်လို့ဤစဉ်နဲ့ပါလက်စတိုင်းတို့အပြစ်ခတ်ရစေးကြီးညာလိုက်တဲ့ကြာသာပင်းတွေကအင်ဂျီရောမှာဒင်းတောက်တွေကိုပြောချခဲ့တာပါဂျေရုဆလင်မှာပါလက်စတိုင်းတွေပေါ်ဤစဉ်ကဖိနှိပ်မှုတွေကျူးလွန်နေဆိုပြီးမေလ10ရက်နေ့မှာပဲဟာမတ်ဖွဲ့ကဣဇရေးကိုရော့ကက်တွေနဲ့ပစ်ခတ်ရတာကပြစ်ခတ်တွေစတင်နေတာပါ7ရက်ကြာတိုက်ခိုက်မှုတွင်ဂါဇာဒေသမှာကလေး65ယောက်ပါဝင်သေဆုံးသူ230ရှိကြောင်းဒေသခံချမ်းမိုက်တောင်းရှိသူတွေသတင်းထုတ်ပြန်ထားပါတယ်ဣဇရေးနိုင်ငံမှာလည်းသေဆုံးသူ12ယောက်ရှိကြောင်းအာနာမိုင်းတွေပြောဆိုခဲ့တာပါတိုက်ခိုက်မှုတွေကြောင့်ဂါဇာဒေသမှာနေရွှန့်ခွာထွက်ပြေးရသူရေထွက်ကတော့9,200ကျော်ရှိကြောင်းလည်းကုလသမဂ္ဂကပြောဆိုထားပါတယ်အာတတီသားမှာရုရှားကစစ်ရာတိုးချဲ့နေတဲ့ပေါ်ဆိုရင်ကြောင်းကြာလာပင်းနေနောက်မှာအိုက်စလန်နိုင်ငံကအာတိတ်ကောင်စီအစင်းမြင့်စည်းဝေးဘွဲကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ
် We're committed to advancing a peaceful Arctic region where cooperation prevails on climate the environment
ရာသီဥတုပတ်ဝန်းကျင်သိပ္ပံပညာလူကျင်ရေးနဲ့ဒေသခံပြည်သူတွေအကျိုးကျေးဇူးခံစားနေကြရတဲ့ရေရှည်စည်းဝေးရေးဖွံ့ဖြိုးမှုတွေမှာပူးပေါင်းဆောင်နေတဲ့ငင်းချမ်းနဲ့အာတိတ်ဒေသ80တိုးတက်စီကိုအမေရိကန်ကတန်တိတန်ချထားပါတယ်လို့ရီချာဘက်မြို့တော်ကစီဝဲမှာတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုဝန်ကြီးဘလင်ကင်ပြောဆိုလိုက်တာပါရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလက်ဗရော့ကတော့အာတိတ်ဒေသမှာဘုံကျဲလီရင်တွေရင်ငုံသင်္ဘောတွေတိုးမြင့်ချထားတဲ့မြောက်အတ္တလန္တိတ်စာချုပ်ဖွဲ့နေတိုးရဲ့ရည်ရွယ်ချက်ပေါ်မေကွန်ထုတ်ခဲ့ပါတယ်နော်ဝေးနဲ့ဘော်တစ်ဒေသမှာပြပကတပ်ဖွဲ့တွေရှိနေတာကြောင့်စီနိုင်ငံရေးတင်းမာမှုတွေပေါ်ပေါက်နေတာလည်းပြဿနာတွေရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့အကြောင်းစီဝဲပြီးသတင်းစာရှင်းလင်းမှုမှာရုရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါဒေတာတွင်တင်းမာမှုတွေကြီးထွားလာနေချိန်မှာစစ်ဖက်ဆိုင်ရာအစိုးရစီဝဲတွေပြန်ချင်းပဖို့လေအာတိတ်ဒေတာနိုင်ငံတွေကိုရုရှားနိုင်ငံကပြားပေးနေပေမဲ့အမေရိကန်ကတော့ကန့်ကွက်ထားပါတယ်ယူကရိန်းနိုင်ငံခရိုင်းမီးယားဒေတာကိုရုရှားပိုင်နဲ့ထဲသွတ်သွင်းလိုက်တဲ့2014ခုနှစ်ကစလို့အာတိတ်ဒေတာနိုင်ငံတွေကစီယူးစီချုပ်တွေရဲ့နှစ်ပတ်လည်စီယူးပွဲတွေကိုရက်ဆိုင်ထားတာပါအမေရိကန်ကနေဒါဒိန်းမတ်ဖင်လန်အိုက်စလန်နော်ဝေးဆွီဒင်နဲ့ရုရှားရှစ်နိုင်ငံပါဝင်တဲ့အာတိတ်ကောင်စီတို့ဘုံကျိုးစည်းဝါဆိုင်ရာကိစ္စတွေဆွေးနွေးဖို့1996ခုနှစ်မှာစတင်ဖွဲ့စည်းထားပြီးအလဲကျဥက္ကဋ္ဌတာဝန်ကတော့ကြာသာပြင်းနေမှာပဲအိုက်စလန်နိုင်ငံထံကနေရုရှားကလွှဲပြောင်းရယူမှာဖြစ်ပါတယ်ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်း၅ခုမှာတွာလာလို့ရှာမှုတွေကိုကြာသာပင်းတွေမှာပဲကန့်သတ်ထိန်းချုပ်လိုက်ပါတယ်။ခံမှန်းကြီးရိုဟင်ဂျာတသိန်းကျော်လောက်နေထိုင်တဲ့စခန်းတွေမှာလူစုလူဝေးလောက်တာတွေစခန်းတစ်ခုနဲ့တစ်ခုတွာလာတာတွေပါဝင်ကာယရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေထုတ်ပြန်လိုက်တာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်များဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးရှမ်ဇတ်ဒူဇာက AFP သတင်းဌာနကိုပြောဆိုခဲ့တာပါဒုက္ခစကန်တွေမှာဗိုလ်ထုတွေကတရက်ထဲစံချိန်တိကူးဆက်မှုတွေတွေ့ရှိခဲ့ရတာကြောင့်ကန့်သတ်ချက်တွေထုတ်ခဲ့ရတာလို့လည်းပြောဆိုခဲ့ပါတယ်ဗိုလ်ထုတွေကယောဂပိုးစစ်ဆေးခဲ့တဲ့ရိုဟင်ဂျာ249ယောက်နဲ့45ယောက်ကူးဆက်နေရတွေ့ခဲ့ရပြီးကြာသာပင်းနေမှာလည်းနောက်ထပ်45ယောက်ထပ်မံအတည်ပြုနိုင်ခဲ့တဲ့အကြောင်းဒေသခံကျန်းမာရေးတာဝန်ခံတယောက်ကလည်းပြောဆိုခဲ့တာပါယောဂကူးဆက်သူတွေရုတ်တရက်တိုးလာတာကြောင့်စကန်5ခုစလုံးကိုပိတ်ထားလိုက်ပြီးစကန်တွေထဲမှာကျန်းမာရေးအစားအစာနဲ့ဂက်စ်ဖြန့်ဝေတဲ့လုပ်ငန်းတွေအတွက်တာဝန်ယူနေတဲ့သူအနည်းချင်းလောက်ကလွဲလို့တွာလာမှုတွေကန့်သတ်ထားတယ်လို့လည်းဒုက္ခသည်များဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးကပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့2019ခုနှစ်မှာတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစကန်တချို့ကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုင်ဂျာဆွေးနွေးပွဲကိုမြန်မာစစ်တပ်ကလိုင်းလံရှင်းလင်းရကတိုင်းနဲ့ချီရဲ့ရိုင်ဂျာတွေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတာပါရိုင်ဂျာဆိုတဲ့အတုံးတုံးကိုမြန်မာအနာဝင်တွေတရားဝင်လက်ခံမထားပေမဲ့ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်စစ်ဆေးလက်ခံမှုကတိပြုထားပြီးကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့လည်းနားလည်မှုစာကြွန်လောက်တွေကိုတည်ကြားစီလက်မှတ်ရေးထိုးထားတာဖြစ်ပါတယ်ခင်ဗျာ
တောက်ကြရင်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်လူမျိုးတို့ကပြောပြပေးကြတာပါ။သတင်းရှင်တွေအခုကြားနေရတာကတော့ VOA America သံဖြစ်ပါတယ်။ဒ VOA ကအခုထုတ်လင်းပေးနေတဲ့အစီအစဉ်ကို bremesc.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လင်းနေတဲ့ကြော်ငြာချက်တွေမှာပဲဖန်ယူနားဆင်နိုင်ပါတယ်။အခုကစလို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်။အရင်ဦးဆုံးချင်းပြည်နယ်ဘက်ကစစ်ပေးရှောင်နေတဲ့သတင်းနဲ့စတင်ပါမယ်။ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်တွေနဲ့မင်းတပ်ဒေသခံ CDF အဖွဲ့တွေတိုက်ပွဲဖြစ်ပွားခြင်းကစပြီးတော့စစ်ပေးလို့ရကိုထွက်ပြေးနေကြသူတွေအတွက်ကြေးရွာတချို့နဲ့ခရစ်ယာန်ဘုရားကျောင်းတချို့ကယာယီစခန်းသဘောမျိုးဖွင့်ပြီးတော့အကူအညီတွေပေးနေပါတယ်။တချိန်တည်းမှာပဲမင်းတပ်မြို့မှာလည်းပြစ်ခတ်မှုတချို့ပြန်လည်ဖြစ်ပွားနေတယ်လို့ဆက်သွယ်ရေးလိုင်းတွေလည်းပြတ်တောက်နေပါတယ်။အပြည့်စုံကတော့ကျွန်တော်အောင်မြတ်သူကပဲပြောပြပေးပါမယ်။ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်တွေနဲ့မင်းတပ်ဒေသခံကာကွယ်ရေး CDF အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြို့မှာနေထိုင်သူအများပြားဟာစစ်ပေးလို့ရကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။စစ်ပေးတကားတွေများလာတဲ့အတွက်မင်းတပ်မျိုးနဲ့အလန့်ကွာတဲ့ရွာတချို့နဲ့ခရီးရန်ဖျားကြောင်းတခုမှာယာယီပြည်တွင်းတကားတွေစခန်း၅ခုဖွင့်လှစ်ထားရပါတယ်။အဲ့ဒီစခန်းတွေမှာစုစုပေါင်းလူဦးရေ9000ကျော်ခိုးလုံနေကြရပြီးတပိုင်းတနိုင်ဖွင့်လာတဲ့ယာယီတကားတွေစခန်းတွေရဲ့လုံခြုံရေးအတွက်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အစိုးရနဲ့ညှိနှိုင်းဆောင်ရွက်ဖို့ဒုက္ခသည်တွေကလူလွားနေကြပါတယ်။ယာယီစကန်တခုရဲ့တာဝန်ခံက VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ဟိုဟိုနည်းနည်းပလန်မိမှာပေါ့နော်။ဟိုပြောရဆိုတာတွေကတော့ဒီ UN လည်းရှိတယ်၊ Philippine UN ဟိုအရင်အစားလို့ပေါ့နော်။ UNICEF တို့ပြောလာတော့အကုန်လုံးကတော့ပြောတော့ WFP ပေါ့နော်။ပြောလာတော့အကုန်လုံးကတော့ဆက်တက်လာတာပေါ့။ဆိုတော့အမိကတော့အကုန်လုံးကမင်းကြားတယ်ဒါပေမဲ့ဟိုဒီဘုတ်ချင်းနေနေပြီးတာကနေတော့ဘာမှမရှိသေးဘူး။ဒါနဲ့ကျွန်တော်တို့အဓိကလူချင်တာတော့ဒီလိုကျွန်တော်တို့ပါရစ်ခါထပ်ပါမလို့ဟုတ်ပါဘူး။ဒါကပါမမမလို့မပြောနော်။ဒီလိုပုံပုံလေးလေးကြရဲကျွန်တော်တို့ဆမ်လူစင်လူဒီကမင်းနဲ့တုံးနဲ့မစားလို့ကျွန်တော်တို့ပါမဖြစ်ဘူး။ကျွန်တော်တို့ဒီလိုဟိုစပီးကြမော်နော်ဒီလိုခုလုံရတဲ့အောက်စာလိုမျိုးကိုဟိုတကယ်ဒီနှစ်ဖက်အစိုးရနဲ့မိမပေါ့နော်။ဒီကဝနှစ်ဖက်အစိုးရပြည်ရှိမှလည်းပါရန်နဲ့ဒီဖတ်ပြပေးတာတော့ဒီဆိုင်ချင်းပြရလို့မျိုးပဲကျွန်တော်ပို့ပြီးလို့ချင်တယ်လို့ဟာ
မင်းတက်မျိုးကန်၃ပုံ၂ပုံလောက်နေရက်ဆွန့်ခွာထွက်ပြေးနေကြရတာမှာတချို့ကနီးဆက်ရကြီးရွာတွေမှာခိုလိုနေကြရတယ်လို့တောတောင်တွေထဲမှာလည်းပုန်းခုနေကြသူတွေရှိကြပါတယ်စစ်ပေးဒုက္ခတွေတွေဟာမင်းတက်မျိုးတွေမဟုတ်ပဲမင်းတက်နဲ့နီးဆက်တဲ့ရောနဲ့ဘက်တွေကိုလည်းထွက်ပြေးခိုလိုနေကြသူတွေရှိပါတယ်မင်းတက်မျိုးပေါ်စစ်တပ်ကလေကြောင်းကနေမှာတိုက်ခိုက်ခဲ့ပြီးမျိုးတွေကိုဝင်ရောက်တက်ဆွဲခဲ့တာမို့မင်းတက် CDF အဖွဲ့တွေကတက်ဆုပ်ပေးခဲ့ပါတယ်ဒါပေမဲ့လည်းမေလ၁၉ရက်နေ့ညပိုင်းကတော့မင်းတပ်နဲ့မတူပြီးကြားမိုင်30နဲ့40ကြားမှာတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီဘက်က3ဦးကြဆုံးခဲ့တယ်လို့ CDF တာဝန်ရှိသူတူကပြောပါဗျ။အာ
မင်းတပ်နဲ့မတူပြီးကြားမှာတဲ့မိုင်30နဲ့40ကြားမှာအာသူတို့ဖက်ကတော့စစ်တပ်ဖက်က3ယောက်ပေါ့နော်ဆိုတော့မင်းတပ်ဖက်နဲ့စစ်ပြည်နဲ့အောက်ဆောင်မှာတော့သူတို့3ယောက်စစ်တပ်ဖက်ကကြားနေတယ်ပေါ့။အာမနေ့ကတော့အဓိကတော့ပုံမှန်ကျုပ်တို့ကတော့ဒီအတိုင်းမှာခံကူတက်ခိုက်ခုပြပေါ့နော်ဒီအရင်ထားတယ်ဆိုတော့သူတို့ရဲ့လာတဲ့တရင်းတိုင်းကိုကျွန်တော်တော့ဖောက်နေတာဆိုတော့ဒီမာကြောင့်ရတော့မဟုတ်ပေါ့နော်ဒါပုံပိုင်းလှုပ်ရှားမှုဥစ္စာတွေပဲသူတို့ဖက်ကတော့ဒီဖက်အင်ရဖြစ်တာဒီဒီသူတွေနှောက်ရှက်ပေးတာဒီပြင်းလို့ကျတော့ပုံပိုင်းကျတော့သူတို့ရဲ့ကျန်တာစင်မိချက်ချောချာရီကူအနေတိုင်းကျတော့ဥကြည့်နေတဲ့ဆက်ပြီးတော့တိုက်နေမှာပဲဒီတက်ထူတာရောရန်မှာပေါ့နော်အာဒီအချီနဲ့ကျတို့ပြည်သူလူထုဖက်ရတဲ့အာတဲ့အန်ဒီနဲ့ကျတို့လူစုကြီးကတော့အနေတိုင်းစစ်ဆပ်ပြရတယ်ပေါ့ကျတော့မြို့ပြင်းမှာတက်ပြီးဒီဆန်ကြီးတာဆက်ကျတို့ရဲ့မြို့ပြင်းမှာတက်ပြီးဒီဆန်ကြီးတာပြီးခတ်တာပြီးတော့ပုံမှန်ဖုန်းပိုင်းတက်ဆက်လို့ပေါ့ရှိပါတ
ယ်။ပြန်လည်တက်ခိုက်မှုတွေရှိတဲ့မေလ19ညပိုင်းကစပြီးမင်းတပ်မျိုးမှာဆက်သွယ်ရေးတယ်လီဖုန်းလိုင်းတွေပြတ်တောက်သွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့မင်းတပ်မျိုးကနေစစ်ဆောင်လာသူတူကအခုလိုပြောပါတယ်
။အာကိုမင်းတပ်မျိုးမှာတော့ကျွန်တော်တို့ဒီပြည်ကအလုံးဝဖြတ်တောက်ထားပါတယ်။ကျွန်တော်တို့ဒီအင်တာနက်ကတော့တုံးလို့မရဘူး။ဖုန်းကတော့အာပြောမရတစ်ချက်ရတစ်ချက်ဖြစ်နေတယ်။အာမနေ့ကပေါ့နော်ကျွန်တော်တို့ဒီတံပေါ်နေရမှာရောမြို့ထဲမြေကျွန်တော်ဆင်းလာတာဖြစ်တယ်ဆင်းလာတော့ဒီမှာလည်းလူတော်များတယ်ပေါ့နော်150လောက်ရှိတယ်ဒီမနေ့ကျတော့ကျွန်တော်တို့တောင်ပေါ်မှာတိုင်ခဲ့တဲ့ကျွန်တော်တို့ရဲ့မြေကိုရင်းနဲ့ဖုံးဆက်ခြင်းဒီဆက်တွေမရပါဘူးဆက်တွေမရဘူး NDT line ကိုလုံးဝဆက်တောက်ထားတယ်အာဒီညနေပိုင်းမှာကျွန်တော်တို့ဒီဘက်က ရောင်းနေရာနဲ့ဖုန်းဆက်ဆက်လို့ရှိရင်လည်းဒီ MPD ကညနေပိုင်းလေးတစ်ချက်ပဲကျွန်တော်ပြန်အခုမှပြန်မေးပွန်းလာတဲ့သဘောရှိတယ်။ဒါပေမဲ့အခုမတူမင်းတက်ကကျွန်တော်ရဲ့အသိဉာဏ်နဲ့ဖုန်းဆက်ဆက်ကြည့်လိုက်တော့ဘယ်လုံးမှဆက်လို့မရပါဘူးဗျာ။သူတက်ပြီးပိတ်ထားနေတော့မိုက်တဲတော့ရတယ်။မိုက်တဲရတော့ရတယ်ပေါ့နော်။မိုက်တဲ line တစ် line ထဲတော့ရတယ်ပြောပါလေ။ဟုတ်။အော်ကျူးတယ်လီနော်မရဘူးဗျာ။ဟုတ်ဟုတ်။
မင်းတမျိုးမှာဆက်သွယ်ရေးတယ်လီဖုန်းလိုင်းတွေအပြင်မြို့ကိုမြေပြိုးနေတဲ့နေရာတွေမှာစစ်တပ်ကတက်ဆွဲထားပြီးမြို့တွင်သွာလာသူတွေကိုလည်းပိတ်ခတ်နေတဲ့အတွက်အချိန်လိုက်ရေပိုက်လိုင်းတွေကိုဖွင့်ပေးနေရသူတွေမှာလည်းရေဖွင့်မပေးနိုင်ပဲမြို့ရေပြိုးရေးစနစ်ကပြတ်တောက်နေပါတယ်။ဒါကြောင့်မင်းတမျိုးတွေမှာကြံနေသေးသူတွေကလည်းမြို့တွေကနေထွက်ခွာနိုင်မှုစူးစမ်းနေကြပါတယ်။ချင်းပြည်နယ်ဘက်ကစစ်ပေးရှောင်နေတဲ့သတင်းကိုတင်ဆက်ပေးပြီးတဲ့နောက်အခုတစ်ခါမှာတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းတွေကိုတင်ဆက်ပေးပါမယ်။ကချင်ပြည်နယ်ဖားကန်းမြို့နယ်လီဒိုလမ်းမကြီးပေါ်မှာရှိနေတဲ့ယူဇနာကုမ္ပဏီပိုင်အဆောက်အဦတွေကို KIA ကချင်လက်နက်ကိုင်တပ်ဖွဲ့ကဒုတိယကြိမ်ထပ်မံဖျက်ဆီးခဲ့ပြီးတဲ့နောက်မြစ်ကြီးနားပူတာဟိုလမ်းကဆွန်ပရာပန်မြို့မှာလည်းစီတရင်နစီကိုမီးရှို့လိုက်ပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုကိုခင်မောင်စိုးမင်းကပြောပြပေးတာပါပဲ
။မလဒုတိယဘက်ကစတင်ခဲ့တဲ့စစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင် KIA အကြတိုက်ပွဲတွေဟာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာနေရာအတော်များများကိုပြန့်နှံ့လာနေပါတယ်။ပုတ်တူးနေကတော့ဖားကတ်နဲ့စွန်ပရာဘွန်းမြို့နယ်တွေမှာ KIA ကတိုက်ခိုက်ဖျက်ဆီးမှုတွေရှိခဲ့ပါတယ်။ဖျက်ဆီးခံရတဲ့ယူဇနာကုမ္ပဏီပိုင်အဆောက်အုံဟာဖားကတ်မြို့နယ်လီဒိုလမ်းမကြီးပေါ်ကရှက်တူစိုးရွာအနီးဘန်ကောက်ရွာမှာရှိပြီး KIA ကည9နာရီလောက်ကဖျက်ဆီးခဲ့တာဖြစ်ကြောင်းဒေသခံတဦးက VOA ကိုပြောပါတယ်
ဒီကကုန်ကြီးအဆောက်အုံမနော်အဲဆက်ဖြည့်ပေါ့ဆက်ရုံမျိုးအော်လူနေရအဆောက်အုံပေါ့အရင်ကတော့ဒီချွာပေါ့အကုန်လောင်မှုပေါ့နော်အဲကားတစ်ချို့ရဲ့အဆောက်အုံချို့ရဲ့ပေါ့အခုကတော့အဆောက်အုံလေးအော်လူနေတော့ညာခဲကရောအမ်းလေးရောအစ်စ်ပါပေါ့
ဒီလို KIA ကဝင်ရောက်ဖြည့်စည်းချိန်မှာရှစ်သူစိုးရွာအခြေဆိုင်စစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိပေမဲ့တိုက်ပွဲဖြစ်ပွားတာတော့မရှိခဲ့ပါဘူးယူဇနာကုမ္ပဏီဟာဟူကောင်းချိုင်ဝမ်ဒေသအတွင်းပလောပိနံစိုက်ပျိုးရေးစီမံကိန်းကိုဆောင်ရွက်ခဲ့ရမှာဒေသခံတွေရဲ့ဘိုးဘွားပိုင်မြေအေကတိမ့်နဲ့ချီတည်ယူခဲ့တဲ့ဆိုပြီးဒေသခံတွေနဲ့ကုမ္ပဏီအကြားပြဿနာတွေရှိခဲ့ပါတယ်ပြီးခဲ့တဲ့ဧပြီလ၁ရက်နေ့ကပထမတစ်ကြိမ် KIA ကတိုက်ခိုက်ခဲ့တာဖြစ်ပြီးယူဇနာကုမ္ပဏီရဲ့ဂိုဒေါင်၄ခုကုမ္ပဏီကားနဲ့ဆက်ရံ120ကျော်ဖျက်ဆီးခံခဲ့ရကြောင်း KNG ကကချင်သတင်းဌာနကဖော်ပြပါဗျ။ပထမအကြိမ်တိုက်ခိုက်ခဲ့စဉ်ကတော့ယူဇနာကုမ္ပဏီအဆောက်အုံမှာစစ်တပ်ကဝင်ရောက်စခန်းချမှုတွေရှိတဲ့အတွက်တိုက်ခိုက်ခဲ့တာလို့ KIA ဘက်ကပြောဆိုပါဗျ။စွန်ပရာဘွန်းမြို့နယ်တွေမှာဗုဒ္ဓဦးနေနေကင်းကမြစ်ကြီးနားကနေပူတာအိုကိုသွားတဲ့73စီတင်ကား2စီးကို KIA ကမီးရှို့ဖျက်ဆီးခဲ့ကြောင်းပူတာအိုဒေသခံတဦးကပြောပါဗျ။
မနေ့ကမနေ့ဟုတ်တယ်တဲ့မိုင်ထောင်နဲ့တိတ်မဝေးတဲ့နေရာမှာအဲမင်းရှုလိုက်တယ်တက်စီကနစီလို့ပြောရဲနစီခဏခဏလာလိုက်ကြံသွားလိုက်လာလိုက်ကြံသွားလိုက်အဲ့လိုနဲ့နေတိုင်းလိုလိုပေါ့တော့အဲ့လိုဖြစ်လို့ရှုလိုက်တာခုမှအဲ့လိုပြောကြတယ်တဲ့ဟွာသူက
ကချင်သတင်းမီဒီယာတွေမှာတော့တက်မတော်ပိုင်73စီအဖြစ်ယူဆပြီး KIA ကမီးရှုခဲ့တာဖြစ်ကြောင်းနဲ့မီးမရှုခင်မှာလက်နဲ့ငယ်နဲ့ပစ်ခတ်ခဲ့တာကြောင့်ကားနဲ့အတူလိုက်ပါသူ၄ဦးအနက်၂ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကလည်း KIA ကလာရှိုးမှုဆဲပြည်ထောင်စုလမ်းမကြီးပေါ်မှာစီပေါက်စာ9စီးကိုတိုက်ခိုက်ဖျက်ဆီးခဲ့တယ်လို့ကံပိုက်တီဝိုင်းမော်မြစ်ကြီးနားလမ်းမှာလည်း3စီးတိုက်ခိုက်ခဲ့ပါတယ်။စစ်ကောင်စီရဲ့ပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီလိုစီတဲ့ရင်တွေကိုတိုက်ခိုက်တာနဲ့ပတ်သက်ပြီးတုံ့ပြန်ထားပါတယ်
။ဒီဟာနဲ့ပတ်သက်ပြီးကျွန်တော်လည်းသတင်းထုတ်ပြန်ထားပါတယ်။ကမ္ဘာရဲ့စီတင်ကားတွေပေါ့ဗျာ။ဒါကော်မတီပိုင်းနဲ့စီတင်ကားတွေဖြစ်တယ်ဆိုတော့ကျွန်တော်သတင်းထုတ်ပြန်ခဲ့ပါတယ်။ကော်မတီပိုင်းနဲ့စီတင်ကားတွေဖြစ်တယ်ပြီးရင်ဒီသူတို့အသုံးပြုနေတာကတော့ဒေသခံလူတွေပွားလာဆက်တွေရေးပြီးကြောင်းချနေတဲ့စီဆိုင်တွေအတွက်စီတင်ကားတွေပဲဖြစ်တယ်။လူမျိုးလောက်တာကတော့ကိုဗစ် -19 ကာလမှာလမ်းမဆက်သွယ်မှုဖြစ်ခဲ့တာရောပိုပြီးလို့ပြင်းနေတာရောဖြစ်လာတဲ့အထက်မှာဒီလိုမျိုးဖြစ်လာတဲ့ဒေသခံပြည်သူလူတွေပိုပြီးတော့ဝန်ထုတ်ဝန်ပိုးဖြစ်စီတယ်လို့ပဲဒါပြောချင်ပါတယ်ဗျာ။
KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ပူကတော့
ဒီတက်တော်ပိတ်ကနေလည်းကျွန်တော်ခဏခဏပြောနေကြပြည်သူပိုက်ကုမ္ပဏီတွေသူတုံးနေတဲ့ကားတွေမှာသူတို့စစ်ကားတွေစစ်လက်နဲ့တူကြည်ရတယ်စစ်နဲ့ပတ်သက်တာဟာဆိုတာရှိတယ်ခဏခဏကျွန်တော်တို့တွေ့ပါတယ်အဲ့ဒါကြောင့်လည်းမှားပြီးမှပြစ်နိုင်တယ်ဒါလည်း နောက်တစ်ခုကတော့သူကတော့ဘယ်တော့မှဝန်မခံဘူးပေါ့နော်အဲအဲ့ဒါကြောင့်သူတို့ထုတ်ပြန်တဲ့ဒီတင်းတူကိုကျွန်တော်ရောထောက်ခံလို့တော့မရဘူးနော်ကျွန်တော်အဲ့နည်းနဲ့ချက်ပြောချင်ပါလား
ပြီးခဲ့တဲ့သတင်းပတ်အတွင်းတမတော်နဲ့ကရင်ရေချတိုက်ပွဲတွေပြင်းထန်ခဲ့တဲ့မိုးမောက်နဲ့မန်စီမျိုးနယ်တွေမှာတော့ဒီရက်ပိုင်းအတွင်းမှာတိုက်ပွဲတွေညင်သက်နေကြောင်းစစ်ကောင်စီဘက်ကတော့စစ်အင်အားတိုးချဲ့တာတွေရှိနေပြီးအခြေအနေကတင်းမာနေစေရှိကြောင်းဒေသခံတွေကပြောဆိုပါတယ်ခင်ဗျာ
ကိုကင်မောင်စုံမင်းတင်ဆက်ပေးသွားတာပါတိုင်းရင်းသားဒေသတွေစီကတိုက်ပွဲသတင်းကိုကြားပြီးတဲ့နောက်အခုတစ်ခါမှာတော့ရုရှားနိုင်ငံရဟန်းရင်ပြပွဲကိုတွားရောက်နေတဲ့မြန်မာစစ်ဗိုလ်ချုပ်ကြီးရဲ့သတင်းကိုတင်ဆက်ပေးမှာပါမြန်မာလီတက်အကြီးကဲရဲ့ရုရှားရဟန်းရင်ပြပွဲခီးစဉ်ကလက်ရှိလေကြောင်းစစ်စင်ရေးတွေပိုဖြစ်လာတာနဲ့ဆက်ဆက်မှုရှိနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်လီဒက်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမမောင်ကျော်အနေနဲ့အခုမေလ20ကနေ22ထိရုရှားမှာကျင်းပနေတဲ့နောက်ဆုံးဖို့ခင်မိရဟန်းရင်ပြပွဲကိုလာတက်တာကဘလို့ထူးခြားမှုနဲ့တက်ရောက်မှုတွေရှိနိုင်ပါလဲရုရှားမှာနှစ်ကြာပညာသင်ယူခဲ့တဲ့မြန်မာတက်မတော်အရာရှိအောင်တူကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါဗျ
။ဟုတ်ကဲ့လေကြောင်းစစ်စင်ရဲ့လက်နက်တွေအကြောင်းကိုပါလေ့လာထားတဲ့သင်္နေကမဟာပြူဟာလေ့လာရေးအဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်စေဦးကအခုရုရှားရဟတ်ယင်ပြပွဲရဲ့ထူးခြားပုံကို
ဒီဟယ်လီရုရှား2021ကတော့ဒီရုရှားနိုင်ငံမှာလာအကြီးမားဆုံးရဟတ်ဒီပြပွဲပေါ့နော်ရုရှားနိုင်ငံမှာရှိတဲ့ဟိုရဟတ်ကုမ္ပဏီတွေကစုပေါင်းပြီးတော့မှပြတယ်ပြည်ပဆိုင်ရာရဟတ်ပြပွဲပေါ့ဒါဆိုတော့2000ကနေပြီးတော့မှသူအစပြီးတော့လုပ်တာဖြစ်ပါတယ်အ
ဲဒီတော့မြန်မာစစ်တပ်ခေါင်းဆောင်ဘိုင်းကအခုလိုဒီရဟတ်ယင်ပြပွဲသွားတက်ရတဲ့ထူးခြားမှုကိုမေးရမှာဒေါက်တာနိုင်စေဦးက
ဟိုတက်မတော်အကြီးကြီးတွေရာလေနိုင်ငံနိုင်ငံမှာပြုလုပ်တဲ့ဒီလက်နက်ပြပွဲဒီတော့ foreign တွေကိုပုံမှန်တက်ရောက်လေးရှိရဆိုကျွန်တော်တို့တွေ့ရပါတယ် army foreign ပေါ့နော် Russian လို့လည်းဒါမျိုးလည်းပုံမှန်တက်လေးရှိတယ်အခုအရင်တော့ဆိုရင်ပြင်သစ်မှာလည်း Euro Safety လို့မျိုးလည်းနဲ့ပြပွဲတွေသွားလေးရှိတယ်ဒါအပြင်တရုတ်တို့ Israel တို့စတဲ့နိုင်ငံတွေမှာလုပ်တဲ့လက်နက်ပြပွဲတွေလည်းသွားတာတွေတွေ့ရတာအဓိကအဖြစ်တော့ကြော်ကြီးမှာလက်နက်စနစ်တွေဆိုတာကဒါနိုင်ငံနဲ့နိုင်ငံတိုးတက်ပြောင်းလဲနေတာဖြစ်ပါဒါတွေလိုက်မြည်ဖို့ဆိုရင်ဒီလိုမျိုးပြပွဲတွေရှိမှသာလေကျွန်တော်တို့ကသွားပြီးတော့မှမြဝါထရင်နေပေါ့နော်မြင်ရတာဖြစ်ပါတယ
်နေရာမှာမြမလီတဲ့အတွက်ဆိုရင်ရောအခုရဟရင်ပြပွဲကဘလို့ထူးခြားမှုရှိပါလဲလို့မေးရမှာဒေါက်တာနိုင်စေဦးက
ဟိုလင်းကြအပြင်ဟိုကျွန်တော်နိုင်ငံမှာတရားဝင်ထုတ်ဖော်ပြသမှုတွေရောကျွန်တော်နိုင်ငံမှာသုံးနေရဟရင်အားလုံးညီပါပေါ့နော်အများစုကတော့ဒါရုရှားလိုရဟရင်ဖြစ်နေတယ်ထိုနည်းသူက၄မျက်နေလည်းဒီလိုပါပဲရုရှားလိုတွေဖြစ်နေတာတစ်ချက်ဖြစ်တယ်နောက်တစ်ခုကကျွန်တော်နဲ့ရုရှားနိုင်ငံဆိုတော့လည်းမဟာဗျူဟာမိဖက်ပေါ့နော်ဒါနိုင်ငံဖြစ်ပါတယ်စီကိုဆက်ပြီးတော့မှအဆင့်မြင့်မယ်ဆိုရင်လည်းလက်ရှိသုံးနေတဲ့ platform တွေကိုပဲထပ်ပြီးတော့မှအဆင့်မြင့်တာလေကျွန်တော်တို့အတွက်ကောင်းတဲ့အနေအထားမျိုးဖြစ်တယ်ပေါ့နော်ဆိုတော့ဟိုကျွန်တော်မှသုံးတဲ့ရဟန်းတွေကိုထပ်ပြီးတော့အဆင့်မြင့်တယ်ဘူးပဲဖြစ်စေဒါတွေကိုအခြေခံပြီးနောက်တဲ့အသစ်တွေဘူးပဲဖြစ်စေပေါ့နော
်အဲ့ဒီတော့အခုမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးပိုဖြစ်လာတဲ့တိုက်ပွဲတွေနဲ့လေကြောင်းယာဉ်အားပိုသုံးပြီးရဟန်းရင်တွေတုံးလာတဲ့အနေအထားနဲ့ဒီပြပွဲဆက်ဆက်မှုရှိနိုင်ပုံကိုမေးရမှာဒေါက်တာနိုင်စေဦးကဆက်ပြီး
တိုက်ခိုက်ရဟန်းမှာကြည့်နေကျွန်တော်မှပုံမှန်သုံးနေတာ MI35 လို့ရဟန်းတွေကျွန်တော်တို့တရားဝင်ပြသမှုတွေကျွန်တော်မြင်နေရတာသူတို့တစ်ချိန်မှာလည်းကျွန်တော်တို့ကအနာဂတ်မှာပေါ့လေဒီ MI28 ဟာ ND လို့မျိုးတိုက်ခိုက်ရဟန်းမျိုးတွေပိုင်ဆိုင်လာနိုင်လားဆိုတာလည်းတွေ့ရှာဖြစ်တဲ့အတွက်ဆိုတော့နောက်ထပ်ဟာထပ်ထွက်လာတဲ့ MI38 လို့ဟာမျိုးနောက်ပြီးတော့တည်ဝတ်ဆောင်ရဟန်းမျိုးတွေထပ်ပြီးတော့မှပဲလိုအပ်လာတဲ့အချိန်မှာတိုးချဲ့ဝယ်နေတာဒါမျိုးလည်းရှိလာနိုင်တာပေါ့နော်ဟိုပြရတော့ပြမှာပဲเนาะကျွန်တော်တို့ကတော့လေဒါမိမိနိုင်ငံငါရဲ့ဟိုစင်ရအတွက်ကတော့ဒါကြိုးပြီးတော့มาတာလေးလာထားမှာဖြစ်ပါရင်ညာဟိုတော့ဝယ်ဝယ်မွယ်ဦးတို့ခံစီကောင်ကဘာမှပြောလို့မရပါဘူ
းခင်ဗျာဒါအပြင်အခုရုရှားခီးစင်မှာကလေတဲ့ဦးစီးချုပ်ဖြစ်သွားတာအပြင်စစ်အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်လည်းဖြစ်နေတာမို့နိုင်ငံရေးရအရေးပါမှုကိုမေးရမှာဒေါက်တာနိုင်စေဦးက
နိုင်ငံရေးရပြောဆွေးနွေးမှုကတော့တိတ်ပြောမှာမရှိဘူးလို့ကျွန်တော်ထင်တယ်ပေါ့နော်ဒါပေမဲ့အခါခွင့်သိရင်တော့လေမြန်မာနိုင်ငံနဲ့ပတ်သက်တဲ့လက်ရှိဖြစ်ပေါ်တိုးတက်မှုတွေကိုတော့လေဒါသက်ဆိုင်ရာတစ်ဖက်ကတောင်းဆိုသူတွေကိုလည်းဒါပြောခြင်းလည်းပြောမှာပေါ့နော
်ဒီနေရာမှာစစ်အာဏာသိမ်းပြီးမြန်မာနိုင်ငံတဲကိုနိုင်ငံခြားယင်းနှိမ့်ညွန့်မှုတွေဝင်လာဖို့ခက်လာချိန်မှာရုရှားရဲ့ယင်းနှိမ့်ညွန့်မှုတွေကိုဖိတ်ခေါ်နိုင်ဖို့အပိုင်းကိုမေးရမှာလဲဒေါက်တာနိုင်စေဦးက
ဟိုတစ်ဖက်ကယင်းနှိမ့်ညွန့်မှုကိုဒါကဟိုဖိတ်ခေါ်တဲ့ဟာမျိုးတော့မဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်နောက်ပြီးတော့ရုရှားနဲ့မြန်မာဆိုတာလည်းဒါကစီးပွားရေးရင်းနှီးမြှုပ်နှံမှုကတိတ်ပြီးတော့မှမရှိဘူးเนาะနိုင်ငံရဲ့ရည်မြင်နေထားရဝေးกว่าနေရာလဲပါပါတယ်ပေါ့เนาะဆိုတော့အဲ့ဒီဘက်တော့တိတ်ပြီးတော့မသွားမယ်လို့ကျွန်တော်မထင်ပါဘူး
အဲ့ဒီတော့ အခုရုရှားခီးစဉ်ကနေရှေ့မှာဘလို့ထူးခြားတဲ့သက်ရောက်မှုရှိလာနိုင်တာကိုလည်းဒေါက်တာနိုင်စေဦးက
ဒါကရှိပြီးသားမှာပြောဆက်ဆံရပို့ပြီးတော့မှတိုးတက်စီတဲ့ခီးစဉ်လိုပဲမြင်တာပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်နိုင်ငံတည်ရှိနေပုံနေတာရလေဒီတရုတ်နဲ့အိန္ဒိယလိုမျိုးအင်အရာကြီးနိုင်ငံမှာရှိပြီးတော့မှအာရှပစိဖိတ်ဒေသမှာတော့အရေးပါတဲ့မဟာဗျူဟာရအခြေခြေတဲ့နေရာမှာရှိနေတာပေါ့နော်ဆိုတော့ရုရှားကလည်းကမ္ဘာပေါ်မှာအင်အရာကြီးနိုင်ငံဖြစ်တဖန်ပြန်ပြီးတော့ဖြစ်လာဖို့အတွက်ဂျိုးပန်းနေတာဆုံနေတဲ့နိုင်ငံဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်နိုင်ငံနဲ့ဒါမဟာဗျူဟာမဟာမိတ်အဖြစ်ဒီဆောက်ထားတယ်ဒီဒေသမှာရုရှားရဲ့အင်အားကြီးထွက်လာမှုပြန့်စင်တာလည်းတစ်ပိုင်းပါလိမ့်မယ်ပေါ့နော်ဆိုတော့တို့ဓာတ်ရုံကြည့်ခြင်းအဖြစ်တော့ရုရှားမြန်မာဆက်ဆံရေးကပို့ပြီးတော့မှပဲအခိုင်အမာလာမယ်တိုးတက်လာမယ်လို့ကျွန်တော်မြင်ပါတယ
်တကယ်တော့ရုရှားမှာဩဇာကြီးတဲ့ကာကွယ်ရေးဝန်ကြီးနဲ့ဒုဝန်ကြီးတွေလည်းမြန်မာစစ်အာဏာမသိမ်းခင်နဲ့သိမ်းပြီးလေးမှာမြန်မာစစ်တပ်ရာရှိတွေနဲ့နီးနီးကပ်ကပ်တွေ့ဆုံဆွေးနွေးခဲ့ကြပြီးအခုလက်ရှိမှာလည်းစစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံအပေါ်နိုင်ငံတကာကလက်နက်ရောင်းချမှုပိတ်ဆို၍ကုလသမဂ္ဂမှဂျိုးပန်းလာချိန်မှာဒီခီးစဉ်ဖြစ်လာတာကထူကြတယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျမှတ်အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစည်းတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျွန်တော်တို့ Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
တော်ရရှိနေအခုကြားနေရတာကတော့ VOA American တန်ဖြစ်ပါတယ်။မကြခင်မှာဦးအောင်ခင်ရဲ့မြမရေး30ချက်၊ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍ၊တိုင်းရင်သတင်းလွှာစတဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။အခုတော့ပတ်စဉ်ကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အာနာရှင်စန့်ကျင်ရေးနီးနာတွေကိုဆွေးနွေးသုံးသပ်ထားတဲ့ဦးအောင်ခင်ရဲ့မြမရေး30ချက်ကိုအရင်ဦးဆုံးကြားကြမှာပါ။ဆေးအာနာရှင်စနစ်နှီးကုန်းချုပ်ပြီးတော့ဒီမိုကရေစီဒလိကျင့်သုံးနိုင်ရေးအတွက်နှလုံးရည်တိုက်ပွဲရောလက်နက်ကင်တိုက်ပွဲပါမြန်မာပြည်မှာဆင်နွှဲနေရပုံကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ပြပေးတာပါဗျာ
။ဆေးအာဏာသိမ်းတာကိုလက်မခံနိုင်တဲ့အရတားဝန်ထမ်းတွေဆက်လိုက်တဲ့အမိတ်အာဏာဖီဇန်ရေးလှုပ်ရှားမှုဟာလေးလသက်တမ်းရှိလာပါပြီ။ဒီလှုပ်ရှားမှုကြောင့်ပြုတ်ရည်ဖြစ်လာမလားစစ်ကောင်စီတက်ပြောင်းလဲသွားမလားဒါမှမဟုတ်လေလှုပ်ရှားမှုတစ်ခုလုံးအချိန်သေးသွားမလားစသဖြင့်အမျိုးမျိုးဝေဖန်သုံးသပ်နေကြပါတယ်ရေရှည်တိုက်ပွဲဆင်နွှဲနိုင်အောင်ပြည်ပရောက်မြန်မာတွေကရံမုံငွေရှာနေကြပါတယ်တိုင်းရင်းသားလက်တက်ကင်နဲ့ပူးပေါင်းသူတွေလည်းရှိလာပါတယ်အမိတ်ဖီဆိုင်ရေးနှလုံးရည်တိုက်ပွဲအကြောင်းရေးထားတဲ့စာအုပ်စာပေတွေလည်းထပ်မံထွက်ပေါ်လာပါတယ်အမေရိကန်အမျိုးသမီးပညာရှင်အေရီကာချင်နဝတ်နဲ့မာရီယာစတီဗန်ကနေထေရာစုလွတ်မြောက်ရေးတိုက်ပွဲ300ကြော်ကိုလေ့လာတဲ့အခါမှာအကျမ်းမဖက်တဲ့နှလုံးရည်တိုက်ပွဲကပိုပြီးထိရောက်တာတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့အရေးကြီးတဲ့အချက်၄ချက်ရှိပါတယ်တဲ့။ပထမအချက်ကပါဝင်သူတွေများပြားနေဖို့ဖြစ်ပါတယ်။ဒုတိယအချက်ကဖိနှိပ်နေတဲ့လုံခြုံရေးတပ်ဖွဲ့နဲ့အစိုးရဌာနတွေကိုယ့်ဘက်ပါလာဖို့ဖြစ်ပါတယ်။တတိယကစန္ဒပြယုံတွေမကဘဲနီလန်းမျိုးစုံသုံးဖို့ဖြစ်ပါတယ်။ရဒုတ်တာကတော့ဖိနှိပ်ခံရတဲ့လှုပ်ရှားမှုကစင်ကရေမဖြစ်အောင်တိမ့်သိမ့်နိုင်ဖို့ဖြစ်ပါတယ
်နှလုံးရည်တိုက်ပွဲကစင်ကလျားဖြစ်သွားလို့လက်နက်ကင်တိုက်ပွဲအဖြစ်အသွင်ပြောင်းမယ်ဆိုရင်စစ်အာဏာရှင်အကြိုက်ဖြစ်သွားနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့အာဏာရှင်လက်အောက်ကတပ်ဖွဲ့တွေကုဘက်ပါလာအောင်စီးယုံတာဟာအကြမ်းမဖက်တဲ့ CDM နှလုံးရည်တိုက်ပွဲရဲ့အဓိကတော့ချက်တစ်ခုဖြစ်တယ်လို့ဆိုပါတယ်မိထီလာအခြေစိုက်တပ်မ69ကCDM လှုပ်ရှားသူတွေတဲ့ပါဝင်လာသူဘုံမူဟိန်းတော်ဦးကတော့ဆရာနာသိန်းနာကိုမတရားမှန်သိသူတွေတပ်ထဲမှာအများကြီးရှိပေမဲ့ရုံးထွက်ဖို့ခက်ခဲနေတယ်လို့ပြောပါတယ်တပ်ပြက်နေတာကြာပြီဖြစ်ပေမဲ့အကြောက်တရားလွှမ်းမိုးနေတာကိုမကြော်လွှားနိုင်သေးဘူးလို့သူကဆိုပါတယ်တပ်တွင်းပုံကံမှုဖြစ်ပေါ်ရေးဟာအမျိုးသားညီညွတ်ရေးအစိုးရပေါ်မူတည်တယ်လို့ ဘူမူထိန်တော်ဦးကဆိုပါတယ်စစ်တပ်ကထွက်ခွာပြီးအာဏာပြည်ဆိုင်ရေးမှပါဝင်လာတဲ့စစ်ဘိုလ်စစ်သားဦးရေတဖြည်းဖြည်းတိုးပွားလာနေပါတယ
်ဖိလစ်ပိုင်နိုင်ငံမှာအရာရှိငယ်တစုရဲ့1980ပြည့်နှစ်စစ်တပ်ပြုတ်ရင်လှုပ်ရှားမှုဟာအာဏာရှင်ဆန့်ကျင်ရေးဤတန်းဖြစ်ပါတယ်အချင်းပြတ်နေတဲ့စစ်တပ်ကိုပြည်ပြင်ဖို့ကာကွယ်ရေးဝန်ကြီးအင်ရိုက်ကလည်းစိတ်ဝင်စားပါတယ်ဒါကြောင့်1986ပြည်သူ့တော်လှန်ရေးမှာကာကွယ်ရေးဝန်ကြီးအင်ရိုက်နဲ့ဒုဗိုလ်ချုပ်ကြီးရာမို့စ်ပြည်သူ့ဘက်ကယက်တီလာတာဟာအခြေအနေကိုပြောင်းလဲစေပါတယ်လွတ်လပ်ခြင်းနဲ့ပြည်သူလူထုအယက်သားအသင်းအဖွဲ့ဖျားကြောင်းနဲ့စစ်တပ်ပြုပြင်ရေးလှုပ်ရှားမှုစတာတွေပူးတွဲလုပ်ကိုင်နိုင်တဲ့အတွက်အာနာရှင်မာကော့စ်ပြုတ်ကျသွားရပါတယ်စစ်တပ်ပြုပြင်အုပ်စုဟာဖိလစ်ပိုင်နိုင်ငံကပြည်သူ့အာဏာလှုပ်ရှားမှုမှာတသက်တအားပါဝင်ခဲ့ပါတယ
်မတရားလုပ်ပြီးဖိနှိပ်ညှဉ်းပန်းတာကိုနှီးသုံးနှီးနဲ့တုတ်ပြန်နိုင်တယ်လို့ဂန္ဒီကြီးကဆိုပါတယ်ပထမနည်းကတော့မတရားလုပ်တာကိုငြိမ်ခံပြီးရှောင်ပြေးတာဖြစ်လို့တရေဘောကြောင့်တဲ့လုံနည်းလို့ဂန္ဒီကဆိုပါတယ်ဒုတိယနည်းကတော့လက်နက်ကင်ပြီးခံတိုက်တဲ့နည်းပါပဲဒီနည်းဟာငြိမ်ခံပြီးရှောင်ပြေးတာတဲ့ပိုကောင်းတယ်လို့ဂန္ဒီကြီးကပြောပါတယ်တတိယနည်းကတော့အကျမ်းမဖက်ပဲအနုနည်းနဲ့ရင်ဆိုင်တိုက်တာဖြစ်လို့တတိအပြောင်မြောက်ဆုံးဖြစ်တယ်လို့ဆိုပါတယ်လူတိုင်းမှာကြောက်စိတ်ရှိပေမဲ့ဒီကြောက်စိတ်ကိုနင်းနိုင်သမျှနင်းအောင်ထိန်းချုပ်နိုင်ဖို့ကြိုးစားရင်းမေတ္တာတရားလက်ခံထားပြီးတိုက်ပွဲဝင်နိုင်ဖို့နှလုံးရည်တိုက်ပွဲပြတဲ့တတိကိုဘယ်တတိမျိုးကမှလိုက်မမိနိုင်ဘူးလို့ဂန္ဒီကပြောမှုပါတယ်နှလုံးရည်တိုက်ပွဲဝင်သူဟာယုံကြည်ချက်အတွက်အသက်ဆွတ်နိုင်ရမယ်လို့ကန်ဒီကြီးကဆိုထားပါတယ
်ဖိလစ်ပိုင်နိုင်ငံမှာ14နှစ်ကြည့်သုံးတဲ့စစ်အုပ်ချုပ်ရေးဟာ1986ပြည်သူ့တော်လှန်ရေးအောင်ပွဲခါမှာနေကုန်းချုပ်သွားပါတယ်စစ်အုပ်ချုပ်ရေးကာလမှာ3000ကျော်အသက်ခံရပြီး9000ထိန်းသိမ်းခံရပါတယ်နှိမ့်ဆက်ညှဉ်းပန်းခံရသူ3500ရှိတယ်လို့မှတ်တမ်းတင်ထားပါတယ်မြန်မာပြည်မှာတော့နှလုံးရည်တိုက်ပွဲရောလက်နက်ကင်တိုက်ပွဲရောဆင်နွှဲနေပုံရပါတယ်စစ်ကောင်စီရဲ့စစ်အင်အားကိုကြားကန်ထားတဲ့စီးပွားရေးအင်အားကိုတိုက်ခိုက်တာဟာနှလုံးရည်တိုက်ပွဲပါစီးပွားရေးစစ်မျက်နှာနဲ့လက်နက်ကင်တိုက်ပွဲကိုရင်ဆိုင်နေရတဲ့စစ်ကောင်စီဟာရေရှည်ကြီးတိုးနိုင်မှုခက်ခဲပါတယ်မြန်မာနိုင်ငံမှာ2009ရွှေဝါရောင်တော်လှန်ရေးရရဆက်ဆက်နှိပ်ကုပ်ခံရတဲ့အတွက်2010မှာရွေးကောက်ပွဲအစိုးရဖွဲ့စည်းတဲ့အခါဦးသိန်းစင်အုပ်စုကပြုရင်လှုပ်တာလို့ပမောက္ခချန်တော်ဝက်ကသုံးသပ်ပါတယ်မကောင်းမှုတွေများလာတဲ့အခါမှာကောင်းမှုလုပ်ချင်သူပေါ်ပေါက်လာတဲ့သဘောဖြစ်ပါတယ်လက်ရှိအမိတ်ဖီဆိုင်ရေးလှုပ်ရှားမှုဟာလူရန်းစားပေါင်းစုံလူမျိုးပေါင်းစုံအဖွဲ့အစည်းပေါင်းစုံနဲ့ဘာသာအယူဝါဒပေါင်းစုံစုပေါင်းပြီးစစ်အာဏာရှင်စနစ်ကိုဖယ်ရှားဖို့ကြိုးပမ်းနေတာဖြစ်လို့အောင်မြင်မှုအလားအလာအလွန်ကောင်းတယ်လို့သုံးသပ်နေကြပါတယ်ခင်ဗျာ
ကောင်းကင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုကြားခဲ့ရတာပါအခုတခါမှာတော့ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာမြန်မာနိုင်ငံနဲ့အသုံးပြုမဲ့ရုရှားနဲ့တရုတ်တို့ကိုဗစ်ကာကွယ်ဆေးရည်အကြောင်းကိုပြောပြပေးတာပါတယ်မြန်မာနိုင်ငံမှာအရင်ကအထူးကသုံးလာခဲ့တဲ့အိန္ဒိယတို့ကိုဗစ် -19 ကာကွယ်ဆေးရည်ထပ်ရဖို့ကမရေရာတော့တဲ့အချိန်မှာအိန္ဒိယကိုဗစ်တတိယလှိုင်းရောက်လာမှလဲစိုးရိမ်နေရပြီးတော့တရုတ်နဲ့ရုရှားတို့ကာကွယ်ဆေးရည်ကိုအထူးကထိုးဖို့ပြင်ဆင်မှုတွေရှိနေပါတယ်ဒီကာကွယ်ဆေးတွေရဲ့ထိရောက်မှုနဲ့အန္တရာယ်ကင်းစိတ်ချမှုကဘယ်လိုရှိပါလဲအထူးခံမဲ့သူတွေကလည်းဘာကြိုပြင်ထားတဲ့မှာလဲဒီအကြောင်းနယူးယောက်မြို့မှာရှိတဲ့ Wake Up High ဆေးရုံကကုသရောဂါအထူးကဒေါက်တာဇေယျတက်ကိုကိုဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်ကဲ့ဒေါက်တာဇေယျတက်ခင်ဗျာမြန်မာနိုင်ငံမှာအခုဒီကိုဗစ်တတိယလှိုင်းပေါ့နော်ပဝန်းကျင်နိုင်ငံတွေအထူးသဖြင့်တော့အိန္ဒိယကနေတဆင့်ကုသမှုကိုစိုးရိမ်နေတဲ့အနေအထားမှာကာကွယ်ဆေးထိုးဖို့ကိုလည်းလုံပန်းနေကြပါတယ်။အဲ့တော့အခုလောလောဆယ်မှာဒီအိန္ဒိယကာကွယ်ဆေးတွေကမသေးချာတဲ့အချိန်မှာပေါ့နော်။ဒီတခြားနိုင်ငံတွေဖြစ်တဲ့ဒီတရုတ်နဲ့ရုရှားကာကွယ်ဆေးတွေကိုအသုံးပြုမယ်လို့လည်းကျမကြီးရောစစ်ကောင်စီကောင်ဆောင်ပိုင်းတွေကတော့ပြောထားတာကိုတွေ့ရပါတယ်။အဲ့ဒီခါကျတော့ဒီကာကွယ်ဆေးတွေရဲ့ထိရောက်နိုင်မှုနောက်တစ်ခုကဘေးထွက်ဆိုးကျိုးပေါ့။အဲ့ဒီပုံမှာဘလို့ပြင်ဆင်တဲ့နာနဲ့ပတ်သက်ပြီးတော့ဆွေးနွေးမှဖြစ်တဲ့အတွက်အဓိကအရေးအကြီးဆုံးဆိုရင်ဆရာဘာစပြီးတော့ရှင်းပြခြင်းလဲ
။အိန္ဒိယမှာအခြေအနေတော်တော်အကြီးအကျယ်ဖြစ်နေတဲ့အတွက်ကြောင့်ဒီဗက်ဆင်းတွေကိုတခြားနိုင်ငံတွေကိုသူတို့ဆက်လက်ပြီးတော့ပို့ဖို့သူတို့ရက်ဆိုင်လိုက်ပြီးသူတို့နိုင်ငံကိုသူတို့အဓိကလုပ်တော်မယ်ဆိုပြီးတော့ပြောတယ်ပေါ့နော်။ဆိုတော့တ ခြား vaccine ပါကြံလဲဆိုတော့တရုတ်ပြည်ထုတ်တဲ့ vaccine ပေါ့နော် Sinovac ဆိုတဲ့ဟာဘယ်လောက်ကြီးအထိ effective ဖြစ်မလဲဆိုပြီးတော့ကျွန်တော်တို့ data တွေကိုကြည့်တာပေါ့လေဆိုနောက်ဆုံးတစ်ခုကြံနေတဲ့ဟာတော့ Russia မှာရှိတဲ့ vaccine ပေါ့နော်အဲ့ဒါကတော့ကျွန်တော်တို့စီမှာဒီ US မှာလည်းဘာမှလေ့လာစရာ data လည်းမရှိဘူးနောက်တစ်ခုကတရားဝင်လဲသူတို့ဘယ်နိုင်ငံမှာလုပ်တယ်ဘယ်လိုလူတွေမှာစမ်းသပ်ခဲ့တယ်ဆိုတာလည်းမပြောထားဘူးပေါ့လေဥပမာတရုတ်တောင်မှဘရာဇီးမှာသွားလို့တော့တရားဝင် WHO ကြီးညာပြီးတော့လာလို့တာဟိုခိုးချောင်ခိုးဝက်လေမြန်ပေါ်နဲ့တယ်လာပြီးတော့လာပြီးတော့လုပ်တာမျိုးမဟုတ်ဘူးလေဆိုတော့အဲ့အတွက်ကြောင့်ကိုကဟိုအစမ်းသပ်ခံလူတန်းစားတစ်ခုအနေနဲ့တော့မဖြစ်သင့်ဘူးပေါ့လေ
ဟုတ်ကဲ့ဆရာဘာကြောင့်ဒီအခုလိုအစမ်းသပ်ခံမဖြစ်ဖို့အရေးကြီးတာလဲဆရာ
ဘာဖြစ်လို့လဲဆိုတော့အခုလက်ရှိပေါ့နော်ဒီကျွန်တော် US မှာကတော့၃ခုပေါ့နော် Pfizer ရယ် Moderna ရယ် Johnson & Johnson ပေါ့လေဒီ၃ခုလုံးဒီတရားဝင်နိုင်ငံတကာမှာ Phase 3 trial လို့ခေါ်တဲ့လူသားတွေမှာစတင်ပြီးတော့ safe ဖြစ်တဲ့အတွက်ကြောင့်သုံးလို့ရပါတယ်ဆိုတာကိုပြလိုက်တာပေါ့ဒါတောင်မှ Phase 4 trial လို့ခေါ်တဲ့ post market survey တွေပေါ့နော်အခုကျွန်တော်တို့စီမှာလဲလုံခဲ့တဲ့နှစ်ပတ်လောက်ကဆိုလို့ရှိရင်တော်တော်လေးကိုရွတ်ရွတ်တဲတဲကြီးဖြစ်သွားပြီးတော့ Johnson & Johnson ကအခုချိန်မှာမထိုးတဲ့လောက်ကိုဖြစ်သွားတဲ့နှီးပါလောက်ကိုရှိကြတယ်မထိုးကျင်ကြတော့ဘူးဆိုပြီးဖြစ်တယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့တွေးခဲွားတဲ့အတွက်ကြောင့်လေဖြတ်တဲ့ဆိုတဲ့ဟာတွေလည်းကျွန်တော်တွေးခဲ့ရတယ်။အဲ့ဒါဒီအများများဆဆရမဟုတ်ပါဘူး။လူသူတို့ထိုးထားတဲ့တန်ပေါင်းမြောင်များဆိုတော့ဒိုးဆဲမှာ15ယောက်တွေးတာတော့မှချက်ချင်းကိုဒီဘက်မှာပေးတာကိုရပ်ပလိုက်တယ်။တပတ်ကျော်လောက်သူတို့တေးချာအကုန်လုံးပြန် evaluate လုပ်ပြီးတဲ့အခါကျတော့မှနောက်ထပ်တစ်ခါပြန်ထိုးလို့ရပါတယ်ဆိုပြီးပြောတယ်။ဒါတောင်မှဒီနေ့ဒီချိန်မှာကျွန်တော်တို့ဆေးရုံတွေမှာ Johnson & Johnson ဆိုတော့မရှိတဲ့လောက်ကိုရှားနေပါတယ
်။ဟုတ်ကဲ့ဆရာ။အခုဒီတရုတ်ကကာကွယ်ဆေးကအမေရိကန်နဲ့အိန္ဒိယကသုံးနေတဲ့ကာကွယ်ဆေးတွေနဲ့ရှင်လိုက်လို့ရှိရင်ဘယ်လိုကွာခြားမှုရှိလဲဆရာ
။အာကျွန်တော်တို့အခုလက်ရှိ Pfizer နဲ့ Moderna ကတော့ new technique ပေါ့နော်။အရင်တော့ကပောက်မှာတစ်ခါမှမသုံးခဲ့ဘူးတဲ့။အထူးသဖြင့် messenger RNA ကိုသုံးထားတဲ့ nano particles ပေါ့နော်။တကယ်ကိုသေးသေးမွားမွားhole base level သွားပြီးတော့သူကလုပ်ထားတဲ့ technique နဲ့လုပ်ပြီးတော့ AstraZeneca ပမာပြူသွားတဲ့ဟာကြတော့သူကနည်းနည်းလေးအရင်တော့မရှိတဲ့ method နဲ့သုံးပြီးတော့ chimpanzee ဆိုတဲ့မြောက်မှာရှိတဲ့ adenovirus number 4ကိုသုံးပြီးတော့သူကအဲ့ဒါလေးကို vector အနေနဲ့အကူပေါ့နော်ဒီ coronavirus ကောင်လေးနဲ့တွဲပြီးတော့ကိုယ်ထဲကိုထည့်ပြီးသူလဲဒီ spike protein မှာပဲ antibody ထွက်သွားအောင်လုပ်တာဒါပေမဲ့တရုတ်ပြည်က vaccine Sinovac ကနေထုတ်တဲ့ coronavirus vaccine ကတော့ new technique ကိုသုံးထားတာမဟုတ်ပါဘူးကဘာပေါ်မှာဟိုးအရင်တော့ရှိခဲ့တဲ့ method အတိုင်းပဲသူတို့ထုတ်ထားတာပါပထမဆုံးဒီတရုတ်ပြည်မှာရှိတဲ့ virus ရယ်အင်္ဂလန်မှာရှိတဲ့ virus ရယ် two european country နှစ်ခုမှာရှိတဲ့ virus တွေကိုသူတို့ယူပြီးတော့တတ်ပြီးတဲ့အခါကျတော့မှတခြားသော compound တစ်ခုနဲ့ပေါင်းပြီးတော့ကိုယ်ထဲကိုထည့်လိုက်တယ် kill virus vaccine လို့ခေါ်ပါတော့တတ်လိုက်တဲ့အတွက်ကြောင့် virus ကပြန်မရှင်နိုင်တော့ဘူးကိုယ်ထဲကိုရောက်လာလို့ရှိရင်မပွားနိုင်တော့ဘူးပေါ့ပြီးတော့ကိုယ်ထဲကိုရောက်လာတဲ့အခါကျတော့လို့ရှိရင်သူ့ memorize လုပ်ပြီးတော့ antibody တွေကိုထုတ်မယ်ဆိုပြီးတော့လုပ်ထားတာပါဆိုတော့တရုတ်ပြည်ကထုတ်တဲ့ဒီ Sinovirus က safe ဖြစ်တဲ့အရာတော့သိကြတယ် Phase 3 trial မှာစူးစူးဝါးဝါးကြီးလူတွေဒုက္ခရောက်စေတဲ့ side effect မရှိပါဘူးဆိုပြီးတော့ကြော်ညာပါတယ်ဒါပေမဲ့တရုတ်ကလည်းလူကြီး900ကျော်ပဲ trial လုပ်ခဲ့တာဘယ်မှာလုပ်တာလဲဆိုတော့ Brazil နဲ့အတူတူ Indonesia ပါတယ်သုံးတယ်နောက်ဆုံးတစ်ခုကတော့ Turkey ပေါ့နော် Turkey နိုင်ငံကနောက်ဆုံး European country အနေနဲ့ဆိုတော့၃နိုင်ငံပဲအဓိကအနေနဲ့ phase 3 trial ကိုသူတို့လုပ်ခဲ့ကြရတယ်ပေါ့လေ
ဟုတ်ကဲ့အဲ့တော့ကျွန်တော်ဒီထိရောက်မှုကိုရေဘူးရအဖြစ်ခြုံပြီးတော့ကြည့်မယ်ဆိုရင်ဥပမာ Pfizer ဆိုလို့ရှိရင်အထိရောက်ဆုံးပေါ့နော် Moderna ရောပေါ့60ရာခိုင်နှုန်းကျော်လောက်ဆိုပြီးတော့မှန်းကြပါတယ်အဲ့တော့ဒီတရုတ်ကရုရှားကာကွယ်စီတွေနဲ့ပတ်သက်လို့ရော
Russian နိုင်ငံထုတ်တဲ့ vaccine ကိုဘယ်လိုနည်းနဲ့လုပ်ထားတယ်ဆိုတာလေသူတို့တရားဝင်ထုတ်ပေါ်ပြောကြားခြင်းမရှိဘူးဘလောက်ကြီးအထိကောင်းတယ်ဘလိုမျိုး side effect တွေရှိတာမရှိလားဆိုတာလည်းမသိဘူးပေါ့နော်ဆိုတော့တရုတ် vaccine က Brazil ကစပြောတော့50ရာခိုင်နှုန်းအထက်ဆိုပြီးပြောတာသိကောင်းတာပေါ့ဒါပေမဲ့နောက်ပိုင်းဆက်လက်ပြီးတော့သူတို့ပြောလာတဲ့အခါမှာ50နဲ့80နီးပါးလောက်အထိကတ်တဲ့နေရာတွေရှိတယ်ပေါ့လေ။ဘာကြောင့်လဲဆို Turkey ဘက်ကပြောတဲ့အခါကျတော့80ရာခိုင်နှုန်းနီးပါးလောက်အထိရှိတယ်လို့ဆိုပြီးတော့ပြောတဲ့အခါရှိတယ်ပေါ့လေ။ဆိုတော့ခံမှန်းကြီးအားဖြင့်တော့50နဲ့80ကြားထဲမှာပေါ့နော် protection ရှိတယ်ပြောပြောဒါပေမဲ့လည်းဒီနေ့ဒီချိန်ထိဒီ protection ရှိတာဒီသူကဒီ kill virus ဆိုတဲ့ဖြစ်တဲ့အတွက်ကြောင့်ယူထားတဲ့ sample ကခုနကျွန်တော်ပြောသလိုပဲတရုတ်ပြည်ရဲ့အင်္ဂလန်ရဲ့ European country နှစ်ခုပါတယ်အဲ့ဒီနိုင်ငံ virus ကိုယူထားတာအခုလက်ရှိကမ္ဘာပေါ်မှာချင်းချောင်းနေတဲ့ကျွန်တော်တို့ပြောနေတဲ့အိန္ဒိယမှာဖြစ်နေတဲ့ virus တို့တောင်အာဖရိကလာတဲ့ virus တို့နောက်တစ်ခုကအင်္ဂလန်မှာဒုတိယတစ်ကြိမ်ကိစ္စအများကြီးဖြစ်လာတဲ့အကောင် British mutant ပေါ့နော်ဒီမျိုးကွဲတွေကိုဘလောက်ကြီးထိကာကွယ်နိုင်မလဲဆိုတာကတော့ဘယ်သူမှမသိသေးပါဘူး Brooklyn မျိုးကွဲနဲ့တောင်အာဖရိကမျိုးကွဲက Pfizer နဲ့ Moderna က okay တယ် AstraZeneca ကတေချာသလောက်ရှိတာတောင်အာဖရိကမျိုးကွဲကိုမခံနိုင်70%နီးပါးကျော်ကျော်လောက်ပဲ efficacy ဖြစ်တယ်
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုဒီတရုတ်ကာကွယ်ဆေးထိုးမှအတွက် Now some people will blow a jam to China.
As was an Yaga Lucian, no. Russia vaccine the solution or Sino Tolucian, no. Safe Chipari. Propello Luya by Niano Kuhaku, temperature chain, Albaru, Lutin, Aboli, Tapi Mel, vaccine young Chilame, Suju, Pizan, Neva, Lime, Valuris of Virus of Tatapi Dapchet, who could Lakanat, who Chilari solution, beach one and Luyu time, Mama. Vaccine yang pelan mesuju, baru vaccine mesu pelajin, najin, kuri lati kai keje, macam ini dah pelajin, dah mula dia ada si bare, dah bimel, macam bawa laut dari side effect itu, jangan yang si bare. Oh, agak tu jangan beijing ada cakap lor, kemarin ni ramah si de, niaju dua lulu di, oh, yang awal ni tiga de, kau aku kagui jendi, alam ke salusi, terdor yo ini de, kena nak kau bawa.
Okay, cuci ni aje mas.
Okay, go we may got this up be thought about. A good camaro, dying, drink, log, and I go nursing a mappy party.
A person, then set to ame, dying the din log, got to sobare. Imaning at the one, dying that lumusu, they need hang jarry, a yatty darima, pipia needy, a pipia drine, dying that re yet than we go, ten hat then set tara pipare.
Minglavashans, Maga Amiba, Fibawai no Dari, then set her, did about dying the Deloma, Nase Yamarigaro, Shambin and Miaupai, Gokai Munedre, Sikonsi, Dayet, Sidinga, the two Wokatin, Lulae, Damro, Kiaiga, pick up Pokwe, Kebare, Nangae, Badi Rinet, Grisombo, Pinansu, pick up Way Commission, and a paid data aboard, Shantainamia, Democracy, a Puerto Gani, Dayamam, Hobu, Surane, Shambin and Miaupai, Nam to Munedre, Chipwani, De. Data can we look when you chop up Kaniyamu a ball, dying yet but poise you regard, gang where show tala that down we go Zaza Yama Bashan.
Jamaga Nang Hom Bashan, the rain we go Nangong in at two, then sub be to Amaba. Champion name yaw by good kaimu net when anathin sikonsi diet seating got the chugu, gachin lula ye tamaro, KIEGA, Lama pick up pao kwe kere lo, gachin lula ye apwe KIE, the day net janjaye da won kan, bo muji no buga a deep yu bioware, mila sakonyani nyani by net, mila sashayani, manet by ma, muse good kind day ni lama ji boga, niana niama pick up ketchim to de lo, bo muji no buga bioware, KIEGA, toya pick up kere, seating got the choma, sima pare gari, shidalu, sitin tare gari le bawi nide due, si ga milong dware lo suvare, shampi miao bain go kai mune, the manjo agua kangan, nambachi jiwa anima, pikamuri, pipua kebi, mila sakoya ni a team, namely a twin, napella na kain tatu, shini did it due, ani naga did a kanya dari, so yin nija de lo, go kain did a kanriga, jovare.
Milan has a day in Lima, Nanga Yi party, the net twist of woodwork. Pidansu, you got work commission, Gandhi. Nanga Yi party, you pay your tabby met. Shantain Damia, Timuzi, Vajo, S and Edigaro, Tayama, Mohobulu, Piosu, Libare. Nathana say, you got Wema, Lizatonia, Nayakere, Jagomba, the Luko Jare, S and Edi in Negaro. Mimiduya party, Muada, Nanga Yi Manchetria. Leshi, sick of the lunate, Loyanet, Tahasa Damapi, Lanjamutu, Lu, Yens and Yara Pijau, Party Piokuya, Sign Liga, Piovare. Piransu, you got work on Mashiha, Mila, Nasa, the Yanni, Siwima, Tayapo, and Edi Bawe, Party Judy, the Romyam Yagu, Paja Rajau, Mila, Sayani Grega, Pajasa, People Tara Pibi, a Siwi, Tayama, Party Dream, Sumya Chachana, and Gusales Yenigo, Mila Sakonian Lima, now Songta, People Boo, Piosu Lada, Lu, Tiava.
Rokhain di ne miya u miyo ne ma anatin sitaka me la sako ya ne nasaya ne ma miya u achi sai ama tong sa di ye da yinga ni gong piu tong gwingo ke me le ne san tap di kame si sim chat ting lai bi chibare akku lo si singgo anabain ripaka ba chong yu diya chat ting lai de sura goro shin shin lin lin mati ya bu lu ami ma po lo du bi bing gong jie yu a ta da u ga piyo bare ke me le ne dwe san tap di kapo a si sim shi de a dwe Nya umyo nega yuwa haong to, maung da gong, sin o to, sin o shi, ပြည်ပင် ကုန်း ဂျေးရွာရိ အပါဝင် မြောက်ဦးမြို့ပေါ်က လက်ကောက် 400 ကွက်က လူတွေကို မေလ 19 ရက်နဲ့ 20 ရက်နေ့တွေမှာ ခေါင်းဖြူတောင် ကွင်း အနီးကို ဖြတ်တန်းသွားလာခြင်း မပြုဖို့ မြို့နယ်စီမံ အုပ်ချုပ်ရေးကောင်စီက ဂျေးရွာရက်ကွက် အုပ်ချုပ်ရေးမှုတွေကို မကြသေးမီက အကြောင်းကြားထားခဲ့တာပါ နှစ်နှစ်နီးပါးတိုက်ပွဲတွေ ရပ်တန့်နေတဲ့ ရခိုင်ပြည်နယ်မှာ စစ်တပ်က ဒီလို လက်နက်တွေ စမ်းတပ် ပစ်ခတ်တဲ့ အတွက် ရခိုင်တပ်တော် AA နဲ့ တိုက်ပွဲတွေ ပြန်ဖြစ်လာမှာကို တရက်ခဏ်တွေက စိုးရိမ်နေကြပါတယ်
မွန်ပြည်နယ်အတွင်းမော်လမြိုင်မြို့ပါဝင်နယ်မြို့တချို့မှာအခုရက်ပိုင်းပောက်ကွဲမှုတွေဆက်စပ်ဖြစ်ပွားခဲ့ပြီးရဲနယ်စစ်တပ်တွေကမြို့ပေါ်နေရာနှံ့နဲ့မြို့ဝင်ထွက်နေရာတွေမှာလုံခြုံရေးစစ်ဆေးမှုတွေပုံမှုတင်းကျပ်လာတယ်လို့ဒေသခံတွေကပြောပါတယ်။မော်လမြိုင်မြို့မှာမေလ19ရက်နေ့ညပိုင်းကပောက်ကွဲမှု၄ကြိမ်ဖြစ်ပွားခဲ့တာ။ကန္နလာကောက်ခွန်ဦးစီးဌာနရုံးရှိဗဟုလန်ပြည်ခိ Pagwe Kevare. Nabi Mila Sachavania by Male, Siju Kanyana Yoni, Pagweta and Jaya Bime, Padula Chesura, Tasayagani Train, Topian Jim Machidi Babu.
KNU Kayem Mula Zion Tincho that Nemi Masikansi Daga Geta Sese Muri Losan Nid Gesa, Long Wat Lemakan and Bulu, KNU Nyon Lipping Kayang Damha Donga, the Borta Jinja Chat Topian Labare, Siye Padibaka Machido Betiny Echamu Shini de Niama, Sikansi Dapaga Lama Bo Geta B, Sese Muri Loni the Lu, KNU Ocho Ye Longan Regule, we are no Shadari. Luturigu, Chinchong Nidari, Lunida Jow, Loma Lemakan and Jow Mila Sanayani Yeswen at Topian Kedaba, KNU Jojimio Neha, KNU Bohune, Kayanue, Nangaye Usamu Alma, Twanida Pitalu, Ocho Ye Nemi, Dreamma Bohune, Kayan Lanyo Mutan, Salat Thama Pitelu, Topian Tawade.
ခုတည်တင်းွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာဖြစ်ပွားနေတဲ့တအံပလောင်ပြည်သူတွေရဲ့နေအိမ်136ခန်းရမှုပြည်သူတွေအကြောင်းမဲ့ဖမ်းဆီးခံရမှုတွေကိုတအံနိုင်ငံရဲ့တိုင်ပင်ခံကောင်စီ
DPCC နဲ့တိုင်းရက်ဖက်ဖွဲ့စည်းတွေကကန့်ကွက်ရှုံချလိုက်ကြပါတယ်အမည်ရဲ့စုစည်းချက်ကိုနိုင်ငံငွေငန်းနေတင်ဆက်ပေးထားပါတယ်နမ်တူမြို့နယ်အတွင်းကြေးရွာတချို့ကပြည်သူတွေစစ်ဘေးတိမ်းရှောင်နေရချင်းသူတို့ရဲ့အနေအိမ်တွေကို
ตรงละบายเมสเซจเนี่ยนี่ပြီးတော့ကျွန်တော်တို့ဒီလဖက်မှတ်ပြီးပေါ့เนาะဖြစ်ခဲ့တဲ့အနေအထားကိုပဲဒီကကျွန်တော်တို့မိမောင်းထိုးပြလာပါအဲ့ဒါမှာလူပင်ချောင်းပေါ်မှာရှိတယ်ဆိုရင်လူကိုဖက်စီခေါ်ဆောင်သွားတဲ့ကိစ္စမျိုးရှိမယ်နောက်ကအာရွာတွေမှာအဲ့ဆက်ဒီကောက်တဲ့ကိစ္စရှိမယ်နောက်ကအခုနေကိုမိရှုတဲ့ကိစ္စရှိမယ်ဒီကအရာတွေကျွန်တော်တို့ကမိမောင်းထိုးပြချင်ဒရုန်းနဲ့လည်းကျွ
အရေးကြီးတဲ့ဟာမျိုးဖြစ်တယ်
တန်းကြောင်းသားနဲ့လူငယ်များဖွဲ့ DSYU ကပြောရေးဆိုခွင့်ရှိသူတို့ကလည
်းလှုပ်သွားတဲ့အဆိုင်ပေါ်မှာကျွန်တော်တို့ကအလုပ်ရဲ့ပုံမှန်တောင်းဝင်မှုတောင်းခံမှုဆိုရှိဖို့ထပ်ပြန်တဲ့လူရှင်ဒီမျိုးကျွန်တော်ရေးချင်မှာရှုပ်ထည့်နေတဲ့ကာလမှာတက်မတော်တွေနဲ့တိုင်းသားကြမှာပြစ်ပခတ်ဖြစ်တာမှာဆက်နေတယ်ကျွန်တော်တို့ဒီတိုင်းသားချင်းချင်းမှာရည်ပြီးမှဒါဖြစ်တဲ့ဒုက္ခချုပ်မှုရှိနေဆိုတဲ့အားဖြင့်ကျွန်တော်တို့နိုင်ငံတကာတွေသိအောင်ကျွန်တော်တို့က ID ထုတ်ပြန်ချက်ကိုထုတ်ရဲ့အစီအစဉ်ဖြစ်တယ်ပေါ့
နံမလူမြို့နယ်တွင်းကမိလောင်သွားတဲ့အိမ်တွေနဲ့ရွာသားတွေဖမ်းဆီးခံရမှုမှာ RCS ဆက်လက်ချက်ဖြစ်တယ်လို့ဒေသခံတွေနဲ့တန်းရဖက်ဖွဲ့စည်းတွေကပြောဆိုထားပေမဲ့ RCS ကတော့သူတို့မဟုတ်ဘူးလို့ RCS SSC ပိုင်း Time Free Time Website နဲ့လူမှုကွန်ရက်ဆိုင်မျက်နှာမှာထုတ်ပြန်ညင်းဆိုထားပါတယ်ပြည်ကရဲမလာကနေမေလာတိနံဘူမြို့နယ်တွင်ကမန်လီမန်ဇာမန်ဂျက်ရေအိုပန်လုံစတဲ့ကြေးရွာမိရှုခံရပြီးအိမ်ခြေ138အိမ်လောင်ကျွမ်းခဲ့ပါတယ်ရွေချက်ရှိရှိနဲ့လူနေအိမ်တွေကိုမိရှုဖျက်ဆီးနေတဲ့လောက်ရတွေကို RCSS SSA အနေနဲ့ချက်ချင်းရတဖို့မိရှုတဲ့တိုင်းရင်းသားဖွဲ့တွေကိုအများဆုံးပေါ်ဆုံးပြီးပြစ်ပေးရေးယူဖို့ဖမ်းဆီးခံထားရတဲ့ရွာသား5ဦးကိုချက်ချင်းလွှတ်ပေးဖို့နဲ့အမှန်တရားနဲ့တရားမျှတမှုအတွက်တိုက်ပွဲဝင်နေတဲ့ရှမ်းတိုင်းဒေသလူစုအခြေပြုအဖွဲ့တွေနိုင်ငံရေးပါတီတွေကလည်းဝိုင်းဝန်းကူညီဖြည့်ရှင်းပေးဖို့တန်ရဖွဲ့ဖွဲ့စည်းတွေကတောင်းဆိုထားပါတယ
်။ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲခရိုင်အတွင်းမှာ2021ခုနှစ်နိစံပိုင်း9လတာကာလအတွင်းဖြစ်ပွားခဲ့တဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့တွေကြားကတိုက်ပွဲတွေကြောင့် စပေးဆောင်ရွာသားတွေထောင်ထဲချီပြီးတော့နေရက်ကိုမပြတ်နိုင်ကြသေးသလိုလေယာဉ်စိုက်ခင်အတွက်ရွာပြန်ရင်းမိုင်းနှင်းမိလို့တည်ကြတန်ရရတဲ့သူတွေလည်းအများပြားရှိနေပါတယ်ဆစ်ဆောင်တွေရဲ့လက်ရှိအခြေအနေတွေကိုနမ်ဟောင်ကနေစူးစီးတင်ဆက်ပေးထားပါတယ်
နောက်ပိုင်းမှာမိတ်တပ်ဖွဲ့ဝင် TNLE SSPP နဲ့ RC SS တို့ကြားတိုက်ပွဲကြောင့်ကြောင်မဲခရိုင်အတွင်းနမ်တူကြောင်မဲတီဘောမြို့နယ်ထဲကစစ်ဘေးရှောင်လူထုစုစုပေါင်း3000ကျော်ဟာကနေ့တိုင်း3လကျော်ကြာပြီဖြစ်ပေမဲ့နေရမပြနိုင်ကြသေးပါဘူးစစ်ရှောင်လူထုအများဆုံးကတော့နမ်တူမြို့နယ်ပန်လုံအုပ်စုထဲကပန်လုံရွာသားတွေနဲ့မန်လီအုပ်စုထဲကမန်လီရွာသားတွေဖြစ်ကြပါတယ်နမ်တူမြို့နယ်မုံမှုအုပ်စုမ ကျမတို့ပန်းလုံရွာကဆိုရင်တရွာလုံးမန်းဆန်ကိုရောက်နေတာပါဒီတစ်ခေါက်ရွာပြန်ရတာနှစ်လလောက်ရှိတော့မယ်အရင်တုန်းကတော့တိုက်ပွဲဖြစ်ရင်ထွက်ပြေးလာတယ်ပြစ်ခတ်တန်ငင်းရင်တော့ပြန်သွားကြတာရှိပေမဲ့ခုကရွာဘက်မှာတို့အရန်တင်းမှနေကြလို့ပြန်ရဲကြတာလားတဖက်ကလည်းပြန်ရင်မိုင်းနေမိတာရှိတယ်နိအရင်ဘက်ကပဲရွာပြန်စိုက်ခင်းဝင်မဲ့ဆစ်ဆောင်နှစ်ယောက်မိုင်းနေမိလို့လာရှိုးစေးယုံကိုပို့လိုက်ရတယ်အမျိုးသားတစ်ယောက်နဲ့အမျိုးသမီးတစ်ယောက်ပါတယောက်ကတော့ခြေထောက်နှစ်ဖက်လုံးပြတ်သွားတယ်အဲ့ဒါလေ၃နှစ်ရက်နေမှအနာတွေတောင်ထွက်မှဆီးလာထည့်ပေးတယ
်2021ခုနှစ်အတွင်းနမ့်တူမျိုးနယ်ထဲမှာဆစ်ဆောင်ရင်မိုင်းနေမိလို့လက်နဲ့ကြီးကြီးကြပြီးထိမိဒဏ်ရာရရှိသူ၁၀ဦးထက်မနည်းနဲ့တည်ဆုံးသူ၅ဦးထက်မနည်းရှိပြီဖြစ်ကြောင်းဆစ်ဆောင်ကူညီပေးနေတဲ့အဖွဲ့ကပြောပါတယ်ဒီမိုင်းတွေဟာဘယ်အဖွဲ့ကထောင်ထားတဲ့မိုင်းတွေမှမသိဘူးလို့ပန်လုံကဆစ်ဘေးဆောင်ဆိုင်အိုင်လာကရှမ်းစကားနဲ့အခုလိုပြောပါတယ
်ဟာခါခါဆက်ခါတိုင်းကကော့လေပဲခါဖုန်းတ
ဲ့မိုင်းတွေကအများကြီးပဲဒီမှာလာလှုပ်ရှားတဲ့အဖွဲ့တွေကတအားများတော့ဘယ်အဖွဲ့ကထောင်လာတဲ့မိုင်းမှမသိပါဘူးရွာနဲ့ဝေးတဲ့တောထဲမှာတွားထောင်ရင်တော့ကောင်းတော့ပေါ့သူတို့အချင်းချင်းထောင်ချင်တဲ့မိုင်းကိုရွာသားတွေပြန်နေမိနေတာပေါ့ဗျာ
ကြောက်မဲခရိုင်ထဲမှာလည်းတိုင်းနာလက်နက်ကန်ချင်းချင်းကြားတိုက်ပွဲတွေကြောင့်စစ်ဘေးရှောင်လူထုဟာစစ်ဘေးရှောင်နေရပြီးမိုင်းနေမိသူတွေရှိနေတယ်လို့လေယာခြံဆင်းတဲ့ရွာသားတွေလည်းဓာတ်ထိုးတတ်မှုတွေဆက်တိုက်ရှိနေပါတယ်တိုက်ပွဲကြောင့်လက်ရှိနမ်တူမြို့နယ်အတွင်းမှာစစ်ဘေးရှောင်တထောင်ကျော်နဲ့တီဘောမြို့နယ်အတွင်းမှာစစ်ဘေးရှောင်တထောင်ကျော်ရှိနေပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့အတွင်းစစ်ကောင်စီတပ်ရဲ့စီတင်ကားတချို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကပြစ်ခတ်ဖောက်ခွဲခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါရယ်။မေလ23ရက်နေ့မှာနိုင်ငံရေးပါတီတွေတွေ့ဆုံဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေကိုဖိတ်ကြားထားပေမဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကတော့တက်ရောက်မှာမဟုတ်ဘူးလို့ပါတီပြောခွင့်ရဆိုင်လက်ကပြောပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
တိုင်းဒရင်းလကနာကိုနားဆင်ခဲ့ရတာပါခင်ဗျာ VOA ကအခုထုတ်လွှင့်တဲ့တနင်္လာစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီကြားလိုင်းနံပါတ်20 25 32တို့ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်အခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါ်ခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်ကစပြီးအာဏာသိမ်းထားတဲ့စစ်ကောင်ဆောင်တွေပေါ်မှာ American Britain နဲ့ Canada နိုင်ငံတွေကအရေးယူဒဏ်ခတ်မှုအသစ်တွေတိုးမြှင့်ချထားလိုက်တာအထူးသဖြင့်အမေရိကန်အစိုးရကစစ်အုပ်ချုပ်ရေးကောင်စီ SAC ကိုပါပြစ်မှတ်ထားအရေးယူလိုက်တာအတွက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကကြိုးဆိုလိုက်ပါတယ်စစ်အာဏာပိုင်တွေကမြန်မာပြည်သူတွေပေါ်မှာဖိနှိပ်မှုတွေတိုးမြှင့်လာချိန်မျိုးမှာနိုင်ငံတကာအတိုင်းအဝိုင်းကနေစစ်ကောင်ဆောင်တွေနဲ့ပတ်သက်ပြီးကြေပြန့်တဲ့အရေးယူမှုတွေကိုတိုးမြှင့်ချထားဖို့တိုက်ကိုအရေးကြီးကြောင်းလဲ Mr. Andrews ကပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာကလေးတငယ်12တန်းလောက်ဟာတစ်နှစ်ကျော်ကျော်စာကောင်းကောင်းမသင်နိုင်ဘဲဖြစ်နေတာဟာမြန်မာနိုင်ငံရဲ့အနာဂတ်ကိုထိခိုက်စေနိုင်ကြောင်းနဲ့စာသင်ကျောင်းတွေဘေးကင်အောင်လှုပ်ဆောင်ပေးဖို့အတွက်ကုလသမဂ္ဂ UNESCO UNICEF နဲ့ Save the Children အဖွဲ့တို့ကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်မှာပြန်ပြီးရှောက်လန်းနိုင်ရေးအတွက်မြန်မာစစ်တပ်ကိုလက်နက်မရအောင်ဝိုင်းဝန်းလှုပ်ဆောင်ပေးကြဖို့ကျေးဇူးပေးနေက Washington DC ကWilson Center မှာပြုလုပ်တဲ့မြမအရေး online ဆွေးနွေးပွဲမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပန်ကြားလိုက်ပါတယ
်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်မှုကတော့ကိုရဲမွန်ဖြစ်ပြီးတော့အတံပိုင်းဆိုင်ရာ engineer ကတော့ Jimmy Cook ဖြစ်ပါတယ်။ဒ ီကိမနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ32 40 48တို့ကနေတင်ဆက်ပေးကြတာဖြစ်ပါတယ်။သတော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်ရတဲ့ကျေးဇူးတင်ပါတယ်။ကျွန်တော်အောင်မြတ်သူပါ။ VOA ကထုတ်လွှင့်တဲ့တိုင်းရင်းစားအစီအစဉ်တွေကိုပြန်လည်နားဆင်နိုင်ပါတယ်။This program has